to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာ15ရက်ဇာတော်ရီနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ1925 32နဲ့လိုင်းမီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ sorry တဲ့တော့တတ်ခံမှုမှာတန်မြတ်ရှိပြီ၅ခုတည်တံပြပေးဖို့ sorry ဆိုရရှင်တွေကရှောက်လဲလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဒီနေ့စတင်ပြီးနေရပြန်ပို့မဲ့အစီအစဉ်ကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆိုင်းငံ့လိုက်ပါတယ်။ဒီလိုထိတ်ခဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူချင်းညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကဒီကနေ့လှုပ်ခဲတဲ့အခြေအနေနဲ့ပတ်သက်ပြီး
ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ထိတတိယမှာစတင်ပြောင်းရင်းရှိတာကိုကျွန်တော်တို့တွေးကြည့်ရအောင်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်
မြန်မာနိုင်ငံရဲ့ဌာနရဲ့အမြဲတမ်းတွန်းဝင်ဦးမြင့်သူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မြန်မာအစိုးရကဝန်ကြီးဌာနတစ်ခုဖွဲ့ဖို့အတွက်လွှတ်တော်မှာဒီကနေ့ဆွေးနွေးခဲ့တဲ့အကြောင်းတခါတိုင်းသားလက်နက်အဖွဲ့တချို့နဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဖို့အစီအစဉ်နေတဲ့တဲ့င်းအပါဝင်မြန်မာနိုင်ငံကကျင်းတော်နေတဲ့မှာနိုင်ငံရေးကျင်းသားတွေဆက်ပြီးရှိနေတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ဆိုရီတင်းတော်ဂျမဲခရှော့ကြီးအသက်ခံရမှုမှာတန်မြတ်ရှိသူ၅ခုတည်တံပေးဖို့ဆော်ရီဆိုရရှင်တွေကရှောက်လဲလိုက်ပါတယ်ဝါရှင်တန်ပို့သတင်းစာမှာဆော်ရီအရှင်မင်းသားမိုဟာမက်ဘင်ဆာမင်ပါဝေဖန်တဲ့စောင်းမားတွေရေးသားခဲ့ဘူးသူဒိုင်းနောက်ခါရှာဂီယာပြီးခဲ့တဲ့အော်တိုဘာလ၂ရက်နေ့ကထူကီနိုင်ငံမှာရှိတဲ့ဆော်ရီကောင်စစ်ဝင်ရင်းကိုတွားရောက်ရာကတပ်ဖြတ်ခံခဲ့ရတာပါဒိုင်းနောက်ကိုအစိတ်စိတ်ထိုးတပ်ဖြတ်ခဲ့ပြီးတဲ့နောက်အလောင်းကိုတစစီဖျက်တောက်ခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရရှင်းနေရုံပြောဝင်ရကဒီနေ့ပဲပြောပါတယ်ဆော်ရီအာနာမန်ကတော့ဒိုင်းနောက်ပြတ်ဆုံးခဲ့ပြီးတဲ့နောက်ဖြည့်ရှင်းချက်မျိုးစုံပေးခဲ့တာပါကောင်စစ်ဝင်ရင်းကလည်းသူ့သဘောနဲ့သူပြန်ထွက်သွားတဲ့အကြောင်းအစိုးရမှာဆော်ရီအာနာမန်ကပြောဆိုခဲ့တယ်လို့ဒီနောက်မှာလဲကောင်စစ်ဝင်ရုံးထဲမှာခက်ရံပြည့်ရကတည်ဆုံးခဲ့တဲ့အကြောင်းပြောင်းလဲပြောဆိုခဲ့တယ်လို့ကောက်ချစ်တဲ့ထောင်လန်းရေးတွေလက်ချက်ကြောင့်တည်ခဲ့ရတာဆိုပြီးတော့လဲပြောဆိုခဲ့ပါတယ် sorry ဆိုရရှင်တွေကတော့တက်ဖြတ်ဖို့အမင်ပေးခိုင်းစေခဲ့သူနဲ့ကျူးလွန်သူ၅ဦးကိုတည်တံပြစ်ပေးဖို့နဲ့တက်ဖြတ်မှုနဲ့ဆက်နေသူနောက်ထပ်6ဦးကိုတော့တင့်တော်တဲ့ထောင်လန်းစီရင်ချက်တွေချမှတ်ဖို့လဲရှောက်လဲထားတာပါ
အီရန်နိုင်ငံနဲ့နေဆာအာဖဂန်နစ္စတန်နိုင်ငံအနောက်ဘက်ကဖာရာပြည်နယ်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုတွေကြောင့်အာဖဂန်ဆူရတပ်ဖွဲ့ဝင်40ကျော်တေဆုံသွားပါတယ်။ဘာလာဘူလခရိုင်တဲကရဲစခန်းတစ်ခုကိုတပုံတွေရဲ့ညပိုင်းထိုးစစ်တွေအများဆုံးတေဆုံခဲ့ကြောင်းကိုလည်းတာဝန်ရှိသူတွေကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေနိုင်နေစီဖြစ်ခဲ့ပြီးခရိုင်ရဲမှုကြီးပါဝင်လုံခြုံရေးတပ်ဖွဲ့ဝင်32ယောက်တေဆုံခဲ့ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးတန်းအရာရှိစိုက်အဗ်ဒူလာအဒါရာဘီကဗီဒီယိုကိုပြောခဲ့ပါတယ်။ဒါအပြင်ရဲတပ်ဖွဲ့ဝင်ကိုဦးတန်ရခဲ့ပြီးနောက်တိုက်ခိုက်မှုနောက်ပိုင်းမှာ၁၂ယောက်ထိပျောက်ဆုံးနေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်စစ်ပောင်း40ထက်မနည်းတေဆုံးခဲ့ကြောင်းကိုလည်းပြည်내ကောင်စီဖွဲ့ဝင်တွေနဲ့ဒေသခံလုံခြုံရေးအရှိတွေကိုကိုကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်။တာလီဘန်ပြောခွင့်ရကာရီယူဆက်အမာဒီကတော့ထိုးစစ်တွင်အစိုးရတပ်ဖွဲ့ဝင်တွေအကြမ်းဆုံးများပြားခဲ့ကြောင်းနဲ့အများပြားကိုလည်းဖမ်းဆီးမိခဲ့ကြောင်းပြောခဲ့ပါတယ်။ဒါအပြင်စစ်ရဲရှင်တွေကိုလည်းဖျက်ဆီးခဲ့တယ်လို့လက်နက်ခဲအများပြားကိုလည်းသိမ်းဆီးနိုင်ခဲ့ကြောင်းသူကဆက်ပြောခဲ့ပါတယ်။အနီးနားမှာရှိတဲ့ Push Eco ခရိုင်ကတာလီဘန်သဘုံတွေနဲ့တိုက်ခိုက်မှုမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်အများပြားတိဆုံးခဲ့ရတယ်လို့တံပြန်ထိုးစစ်အတွင်းသဘုံတွေဘက်ကထိခိုက်ကြဆတ်မှုများခဲ့ကြောင်းလည်းပြည်내ရဲတပ်ဖွဲ့ရရှိကပြောခဲ့ပါတယ်။ Farah ပြည်내ကတခြားခရိုင်တစ်ခုမှာပဲဒီသတင်းပတ်အစောပိုင်းကလည်းတာလီဘန်တွေလက်ချက်နဲ့အာဖဂန်ရဲတဲ့စစ်တပ်ကတပ်ဖွဲ့ဝင်50ကျော်တိဆုံးခဲ့ရပါသေးတယ်ခင်ဗျ။
ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခေါ်ထွက်မဲ့သဘောတူညီချက်ပေါ်ပြည်ရှေ့ပါလီမန်ကအတည်ပြုချက်ရဖို့ဝန်ကြီးချုပ်ထရီဆာမေးခက်ခဲခက်ခဲကြိုးပမ်းနေရချိန်မှာပဲခေါ်ထွက်ရေးဆိုင်ရာဝန်ကြီးဒိုမီနစ်ဂရပ်ယာရူကနှုတ်ထွက်သွားပါတယ်။သူဦးဆောင်ဆက်ဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ EU နဲ့သဘောတူညီချက်မူကြမ်းမှာအဆိုပြုထားတဲ့အချက်တွေပေါ်ဘဝင်မကျတဲ့အတွက်နှုတ်ထွက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။သူသဖြင့်ဗြိတိန်နိုင်ငံရဲ့မြောက်ပိုင်းနယ်သာလန်နဲ့ EU ဖွဲ့ဝင်အဲလန်နိုင်ငံတို့ကြားနယ်စပ်ကိုခိုင်မာသတ်မှတ်မထားဘဲအခောက်အုံသမဂ္ဂတစ်ခုဖွဲ့စည်းမဲ့အစီအစဉ်နဲ့ကုလသမဂ္ဂဆိုင်ရာသဘောတူညီချက်အတိအကျအတွက်ဆက်လက်ညှိနှိုင်းမဲ့အစီအစဉ်တွေပေါ်ကန့်ကွက်နေရတယ်ဖြစ်ပါတယ်။ ကံကိုရေးဆရာအကုံတော်ရေးဆရာသဘောတူညီချက်တွေတိတိကျကျနေရသတ်မှတ်မှထားတဲ့အတွက်ဗြိတိန်နိုင်ငံရဲ့အချုပ်ချာပိုင်းနယ်မြေထဲမှာဒီမိုကရေစီနည်းကြထိ ंछ ုပ်ခွင့်မရှိနိုင်တော့ပဲရှေ့လာမဲ့ကုံတော်ရေးဆွေးနွေးမှုတွေမှာလည်းအကြီးအကျယ်နင်းနာနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ကုံတော်ရေးဆရာဝန်ကြီးနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ဗြိတိန်နိုင်ငံသုံးပေါင်ဝင်တဲ့အမေရိကန်ဒေါ်လာနဲ့လဲလျံမှာဒီနေ့တိတိကျကျချဆင်းသွားပါတယ်။ဝန်ကြီးချုပ်ကတော့ EU နဲ့သဘောတူညီချက်ဟာစိတ်ကြခွတ်ထွက်နိုင်မဲ့အစီအစဉ်ဖြစ်တဲ့အကြောင်းလွှတ်တော်မှာပြောကြားသွားခဲ့တာပါ။တိုက်ခိုက်လီဘာပါတီခေါင်းဆောင်ဂျယ်မီကိုဗင်ကတော့သဘောတူညီချက်မူကြမ်းဟာကြီးမားပြီးအထိနာစေတဲ့ကြာဆုံးမှုတစ်ခုဖြစ်တဲ့အကြောင်းဒီနေ့ပဲလွှတ်တော်မှာပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံကိုဝင်ခွင့်ရဖို့မျှော်လင့်ခြင်းနဲ့ဆင်းရဲမွေတည်မှုတွေအကြမ်းဖက်မှုတွေကိုဆုတ်ခွာပြီးတလားလောက်ခီးရှိချီတက်လာကြတဲ့အမေရိကန်တိုက်အမေရိကတိုက်အလဲပိုင်းကပြောင်းရွှေ့နေတဲ့လူအုပ်ကြီးဟာမနေ့ကပဲမက္ဆီကိုနိုင်ငံနယ်စပ်မြို့ကိုစတင်ရောက်ရှိလာကြပါတယ်။တီဟွာနာမြို့ကိုရောက်လာသူ800လောက်ရှိခဲ့ပြီးဒီထဲကတော်တော်များများကတော့ကျန်တဲ့သူတွေနဲ့ခေါင်းဆောင်တွေကိုစောင့်ဆိုင်ပြီးအမေရိကန်နိုင်ငံမှာခုံလုံခွင့်ရရည်နီလန်းတွေအကြံတွေရယူတာမှဖြစ်တယ်လို့လည်းပြောနေကြပါတယ်။အရင်ဆုံးရောက်လာသူတချို့ကတော့အမေရိကန်နဲ့နေဆက်ချန်စီယူနာသွားပြီးအောင်ပွဲခံခဲ့ကြပါတယ်။ဟွန်ဒူရက်စ်နိုင်ငံကအများစုပါဝင်တဲ့လူ4000လောက်ရှိတဲ့လူအုပ်ကြီးဟာမက္ဆီကိုနိုင်ငံစနိုဒရာပြည်နယ်ကိုဖြတ်ပြီးမကြာခင်ရက်ပိုင်းအတွင်းဒီတီဟွာနာမြို့ကိုရောက်လာမယ်လို့လည်းပြောလင့်နေရပါတယ်။မက္ဆီကိုနိုင်ငံတီဟွာနာမြို့နဲ့အမေရိကန်ကဆန်ဒီယေဂိုမြို့ကိုဆက်သွယ်ထားတဲ့ဆန်ဆီဒရိုဂိတ်ဟာအဝင်ထွက်အများဆုံးနဲ့ဇက်ဂိတ်ဖြစ်ပြီးတရက်ကိုခုံလုံခွင့်လျှောက်ထားသူ100လောက်ကိုသာလက်ခံတဲ့အတွက်ရှေ့ပြောင်းဝင်ရောက်သူလူအုပ်ကြီးအနေနဲ့ဒီနယ်ဇက်ဂိတ်ကဝင်ဖို့ကြိုးစားမယ်ဆိုရင်တော့အချိန်တော်ကြာစောင့်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။မက္ဆီကိုနယ်စပ်မြို့ဖြစ်တဲ့တီဟွာနာဟာလည်းရှေ့ပြောင်းနေထိုင်သူတွေနဲ့ပြည်သူနီးပါးဖြစ်နေတဲ့အတွက်အခက်အခဲတွေကြုံရနိုင်ပါတယ်။ရှေ့ပြောင်းဝင်ရောက်သူလူအုပ်ကြီးအမေရိကန်နဲ့နီလာတဲ့အတွက်ပြင်ဆင်တဲ့အနေနဲ့ရောလုံခြုံရေးအတွက်အနေနဲ့ရှိနေတဲ့အခြေအနေအတွက်ပါပြင်ဆင်တဲ့အနေနဲ့ဆန်ဆရီဂျိုနက်ဇက်ဂိတ်နဲ့အနီးနားမှာရှိတဲ့အိုတီမီဆာဂိတ်တွေကယင်ကြောတချို့ပိတ်ဆို့လိုက်ကြောင်းကိုလည်းအမေရိကန်ကောက်ခွန်နဲ့နက်ဇက်လုံခြုံရေးဌာနကတနင်္လာနေ့ကပဲကြေညာထားပါတယ်ခင်ဗျ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညာလိုင်းဒိုမီတာ25 kHz 1783တို့ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကျားသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဒီနေ့စတင်ပြီးနေရပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်ငံ့လိုက်ပါတယ်။တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေကပထမတုပ်ဖြစ်150လောက်ကိုဒီနေ့မြန်မာနိုင်ငံဘက်စတင်ပို့ဆောင်မှုစီစဉ်ထားပေမဲ့ဒုက္ခသည်တွေမပြောင်းရင်တဲ့အတွက်အစီအစဉ်အထမမြောက်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးကော်မရှင်နာမင်းကြီးအဘူခလန်းကပြောဆိုတဲ့အကြောင်း AP သတင်းမှာဖော်ပြခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကစီစဉ်ထားပြီးဖြစ်တဲ့2000ကျော်ကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီလဆန်းမင်းကပဲသဘောတူထားပေမဲ့ဒုက္ခသည်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့အစီအစဉ်ပေါ်မှာစိုးရိမ်နေတာပါ။ဒီနေ့ပထမဆုံးတုပ်ဖြစ်စတင်ပို့ဆောင်မှုစီစဉ်ထားရနေမှာတော့ဒုက္ခသည်တွေရောက်မလာသလိုရန်နဲ့ချီရဲ့ရိုဟင်ဂျာတွေပြန်မှုဆန္ဒမရှိတဲ့အတွက်မရှိတဲ့အကြောင်းလဲစုဝေးဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂနဲ့လူခွေလှူရှာမှုအဖွဲ့တွေကလည်းဒုက္ခသည်တွေကိုပြန်လည်ခံမှုမြန်မာနိုင်ငံဘက်ကဆင်ခြင်မဖြစ်သေးတဲ့အကြောင်းသတိပေးနေကြတာပါ။အထူးသဖြင့်ပြီးခဲ့တဲ့နေ့ထဲမှာကျင်းပတဲ့ပရိပကတ်တွေအတွင်းလူခွေချုပ်ပေါင်းမှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမျိုးမရှိတဲ့အတွက်အလားတူအခြေအနေမျိုးနဲ့ဒုက္ခသည်တွေပြန်ကျင်းပမှာစိုးရိမ်နေတာပါ။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအစဉ်အဆက်ပြင်ဆင်ထားတဲ့အကြောင်းပြောဆိုထားကြပါတယ်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်သမိုင်းတဲ့အဆိုးအဝါဆုံးတော်မီလောင်ကျမှုမှာနောက်ထပ်သေဆုံးသူ8ဦးထပ်တွေ့လိုက်တာကြောင့်သေဆုံးသူစုစုပေါင်းဟာ56ဦးထိရှိသွားပါပြီ။လူဦးရေ 28,000 ရှိပြီးရပ်ပိုင်းအတွင်းမီးလောင်ကျမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးနားတစ်ဝိုက်မှာရှာဖွေအဖွဲ့တွေကလောင်းတကူကုလို့ထပ်မံရှာဖွေတွေ့ရှိလိုက်တယ်လို့ဘတ်ကန်ရဲရရှိကိုရီဟိုနီယာကမနေ့နှောင်းပိုင်းကပြောလိုက်ပါတယ်။တွေ့ရှိထားတဲ့လောင်းတွေကတော့ဘသူဘဝဆိုတာဖြစ်နိုင်တဲ့ဖြစ်နိုင်တယ်ဆိုတာသိရဖို့ DNA မျိုးဗီဇစစ်ဆေးမှုတွေနဲ့ရှာဖွေဖော်ထုတ်နေကြပါသေးတယ်။ဗိုလ်တပ်နဲ့ညပိုင်းအထိစည်းရင်ရတော့ပျောက်ဆုံးနေသူအရေအတွက်130လောက်ရှိနေသေးပြီးမိကလည်းဆက်လက်လောင်ကျွမ်းနေသေးပါ။ဒီတော်မီဟာကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာတည်ဆုံးမှုအများဆုံးတော်မီဖြစ်ပြီးဘေးသင့်ဒေသတွေအတွက်ဖက်ဒရယ်ပြည်တော်စုအဆင့်အစိုးရရန်ပုံငွေကိုအသုံးပြုဖို့သမ္မတထရမ့်ကခွင့်ပြုထားပါတယ်ခင်ဗျ။
မရိကန်ရုတ်တံ CNN သတင်းတောက်ကိုအင်ဂျီယိုမှသတင်းခွင့်ရသတင်းရယူဝင်ယာယီအနည်းဆုံးယာယီအဖြစ်ခွင့်ပြုသင့်မသင့်ပြည်သူတရားရုံးကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။မနေ့ကတရားရုံးကိုရှေ့နေတဲ့သူရောက်လာတဲ့ CNN ရဲ့အင်ဂျီယိုသတင်းတောက်ဂျင်မကော့စတာကတော့တစုံတရာမှတ်ချက်ပြီးပြောဆိုသွားတာမျိုးမရှိပါဘူး။သတင်းယူခွင့်ပြန်လည်ရရှိနိုင်မှု CNN ရဲ့လျှောက်လှည့်ချက်ကိုတော့ပြည်သူတရားရုံးတရားသူကြီးတီမိုသီ ကယ်လီကဆုံးဖြတ်သွားမှာပါ။အမေရိကတိုက်လေပိုင်းကရွှေပြောင်းဝင်ရောက်လာသူလူအုပ်ကြီးအမေရိကန်ကိုဥတီလာနေတဲ့အပေါ်တိုက်ပွဲကိုကြီးကြော်မဲ့လုပ်ရဖြစ်ပြောဆိုထားတဲ့သမ္မတဒေါ်နယ်ထရန့်ကိုအပြင်းထန်မင်းကိုထုတ်ရကနေအခြေချဖြစ်ခဲ့ပြီးတော့ CNN တင်းလောက်ကိုပြီးခဲ့တဲ့ဇင်ဘတ်ထဲမှာပဲအင်ဗျူရောမှာသတင်းယူခွင့်ရုပ်သိမ်းထားတာဖြစ်ပါတယ်။ဆိုတာရှင်တွေကတော့ဒင်းနောက်ကော့စတာရဲ့အပြုတ်မှုဟာအင်ဗျူရောမှာစီကန်တစ်ချက်သတင်းစာရှင်းလင်းပွဲမလုပ်နိုင်အောင်အနောက်ရှက်ပြည်ရဲ့ရောက်တဲ့အကြောင်းတရားရုံးမှာပြောဆိုခဲ့တာပါ။အင်ဗျူရောမှာသတင်းယူခွင့်အတွက် CNN သတင်းဌာနကဥပဒေကြောင်းအရရင်ဆက်နေတဲ့အမှုကိုတော့ပြန်ပြတ်သတင်းဌာနလည်းဖြစ်သမ္မတကိုထောက်ခံတယ်လို့လည်းအများကယူဆထားတဲ့ Fox News အပါအဝင်သတင်းဌာနကြီးတော်တော်များကလည်းထောက်ခံအားပေးထားကြပါတယ
်။နိုဝင်ဘာလ6ရက်ကကျင်းပခဲ့တဲ့ American တပ်သားဝရွေးကောက်ပွဲရလဒ်တွေကိုပြည်내တချို့မှာဆက်လက်ရွေးချယ်နေစေဖြစ်ပြီး New Jersey ပြည်နယ်မှာတော့ Democratic Party ဘက်ကအနိုင်ရသွားပါပြီ။နိုင်ငံရေးအထွေထွေညွှန်ပြတဲ့ Democratic Party ဝင် Andy Kim ဟာ New Jersey ပြည်နယ်တတိယမြောက်အောက်လွတ်တော်နေရာအတွက်ရှင်ပြိုင်မဲဆန္ဒနယ်မှာလက်ရှိမှာ Republican Party ဝင် Tom MacArthur ကိုအနိုင်ရရှိသွားတာဖြစ်ပါတယ်။ဒါကြောင့်လွှတ်တော်မှာနေရာများစုအောက်လွှတ်တော်မှာနေရာများစုရရှိထားတဲ့ဒီမိုကရက်တွေအနေနဲ့လွှတ်တော်ကိုယ်စားလှယ်နေရာနောက်တနေရာထပ်ပြီးနိုင်သွားပါလားနိုင်သွားလာပါ Kim ဟာသမ္မတဟောင်းအိုဘားမားဆိုရဖွဲ့လက်ထက်ကမြို့သားလူကြုံရေးလက်ထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုပါတယ်ကိုရီးယားနယ်ပါ Kim ဟာနယူးဂျာစီပြည်နယ်ရဲ့ပထမဆုံးအာရှအမေရိကန်ကွန်ဂရက်လွှတ်တော်မှာလည်းဖြစ်ပါတယ်တတော်ဝဲရွေးကောက်ပွဲတွေရှင်းပါခဲ့တာတစ်ပတ်ကျော်လာခဲ့ပြီမဲ့မဲရလက်တွေရည်တက်နေစေဖြစ်ပြီး Republican ဘက်ကအထက်လွှတ်တော်လက်ရှိနေရာ50နေရာအပြင်နောက်ထပ်3-4နေရာရနိုင်ခြေရှိနေပါသေးတယ်ခင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရတဲ့ဆိုင်တဲ့သတင်းကိုပြောပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကပထမဆုံးပြန်လည်လွှဲပြောင်းပြီးမဲ့သူတွေကိုလက်ခံဖို့မြန်မာဆိုရာတောင်ဝန်ရှိသူတွေပြင်ဆင်ဆောင်ဆိုင်ခဲ့ကြပြီးမဲ့နိုဝင်ဘာ15ရက်ဒီကနေ့မှာတဦးမှပြန်လည်လွှဲပြောင်းတာမရှိဘူးလို့မြန်မာနိုင်ငံသားရေးဌာနအစိုးရတောင်ဝန်ရှိသူတွေကပြောလိုက်ပါတယ် UNHCR အနေနဲ့လည်းပံ့ပိုးကူညီတာမှာအမှန်တကယ်ပြန်လို့သူတွေကိုအဟံတားပုံစံမျိုးဖြစ်စေဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်ဒီနေ့ညနေပိုင်းကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောဆိုသွားတာတွေကိုစုစုပြီးတော့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရခင်ဗျာ
။နိုဝင်ဘာလ15ရက်ဇာတာပတိနေ့မနက်ပိုင်းကတည်းကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးအပါအဝင်အစိုးရတာဝန်ရှိသူတွေတောင်ပြူလက်ဝဲလက်ခံရေးစခန်းမှာရောက်ရှိဆောင်ဆိုင်နေကြပေမဲ့ပြန်လည်လွှဲပြောင်းပြီးသူတဦးမှမရှိဘူးလို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကသတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးနိုင်တဲ့အခြေအနေမရှိသေးတဲ့ပုံမှာလည်းသူ့ရဲ့သုံးသပ်ချက်ကိုထည့်ပြောသွားပါတယ
်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကယနေ့ဒီချိန်ထိသူတို့ရောက်မှစတင်လွှဲပြောင်းနေမရှိတာကိုကျွန်တော်တို့တွေးကြည့်ရအောင်။အဲ့တော့ကျွန်တော်အနေနဲ့သုံးသပ်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကဒီ typical range plan နဲ့ပတ်သက်ပြီးလိုင်းနာဆောင်ရွက်မှုအားနည်းခဲ့တာကိုကျွန်တော်တို့သုံးသပ်တွေးကြည့်ရအောင်။ဒါကြောင့်လဲဆိုတော့ပထမအချိန်ကျွန်တော်တို့ဘက်ကပေးအပ်ခဲ့တဲ့7032ခုပုံစံမျိုးရှိတဲ့အခါမှာလူပုဂ္ဂိုလ်တွေကိုယ်တိုင်ချစ်ဆွတ်ရအောင်ဟုတ်တဲ့အတွက်ဒီခုလိုလိုလားတဲ့ကြံ့ကြာမှုတွေဖြစ်ပေါ်ရတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အဲ့တော့ကျွန်တော်အနေနဲ့လည်းဒီအောက်တိုဘာလ30ရက်နေ့ကအော့ဖ်ဇာမှာရှိတဲ့ကုတူပါလောင်းစခန်းမှာဒီရက်ဆုံးပါသူပုဇော်တယ်ဒီနဲ့တွေ့ဆုံရခဲ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဟိန္ဒူဘာသာဝင်အနေနဲ့လည်းကျွန်တော်တွေ့ဆုံရခဲ့ပါတယ်။လက်ရှိနေထားမှာဟိန္ဒူဘာသာဝင်438ဦးရောက်ရှိနေပြီးမြန်မာနိုင်ငံကိုအများဆုံးပြန်လို့လည်းလို့ကျွန်တော်တို့ပြောပြခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား၃မျိုးရှိတယ်လို့မြန်မာနိုင်ငံဘက်ကသတ်မှတ်ထားပြီးအဲ့ဒီလူတွေကပြန်ဖို့ဆန္ဒရှိသူမရှိသူတွေကဘယ်သူတွေဆိုတာကိုလည်းဥမြင့်သူကအသေးစိတ်ရှင်းလင်းပြောဆိုပါတယ
်။ပထမအုပ်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကတတိယနိုင်ငံတစ်ခုခုဥပမာအဖြစ်ကနေဒါလိုနိုင်ငံမျိုးကိုတွားရောက်လို့လည်းဖြစ်ပါဘူး။ဒီလိုပုံပုံများတော့ပြန်လာဖို့စိတ်ဆန္ဒရှိမှာမဟုတ်ပါဘူး။ဒုတိယအုပ်စုကတော့အလုံးစုကြီးဖြစ်တဲ့အတိုင်းပဲ2016 2019အစားအကျံတဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့တဲ့လူတွေဖြစ်ပါတယ်။ဆိုတော့ဒီရဲစခန်း30နဲ့တပ်မတော်တိုင်ရင်ဌာနချုပ်ကိုတိုက်ခိုက်ခဲ့တဲ့အစားအကျံဖက်ကမှအများစုကစီရုံးသိမ်းမှုကြောင့်ပါဝင်ခဲ့တဲ့ဂျွာသားတွေပဲဖြစ်ကြတယ်။ဆိုဒီပုံပေါ်ရရလည်းပြန်လာလို့တဲ့ဆန္ဒရှိမှာမဟုတ်ပါဘူး။အဲ့တော့တတိယအုပ်စုကတော့ဒီတိုင်းကြီးနဲ့မှာနေအိမ်တွေဆွေမျိုးတွေကျန်နေတဲ့လူတွေနောက်ဒေယာနဲ့ငါးပန်းဆက်နေတဲ့ပိုင်းတဲ့လူတွေနောက်ဒီဘက်မှာကျွန်တော်တို့စီပွားရေးလုပ်ငန်းရှိတဲ့လူတွေဒီလိုပုံပုံတွေကတော့ပြန်လို့လဲဆန္ဒရှိကြပါအဲ့တော့တစ်ဖက်နိုင်ငံကိုနေရာသုံးပါသူများကိုပြန်လဲစီလွတ်တဲ့နေရာမှာ နေရမပြန်လို့တဲ့လူတွေကိုတွားပြီးစီလို့နေမယ်ဆိုရင်ကျွန်တော်တို့ပြန်လာမှာလည်းမဟုတ်ပါဘူးအဲ့တော့မိမိဆန္ဒလျောက်ပြန်လာလို့တဲ့လူတွေကိုဦးစားပေးပြီးစီလို့မှသာပြန်လည်လက်ခံရုံနဲ့အစီအစဉ်မှာဖြစ်ပါတယ်
မြန်မာနိုင်ငံဘက်အနေနဲ့တော့နှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးကိုဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဦးမြင့်သူကပြောပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုလည်းထည့်ပြောသွားပါတယ
်ကျွန်တော်တို့အနေနဲ့ပြန်လည်လက်ခံနေနေရာမှာ voluntary safe and dignified return ကျေအောင်ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့ပြောကြားလို့ကတော့ UNHCR အနေနဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုပံ့ပိုးကူညီတဲ့နေရာမှာအမှန်တကယ်ပြန်လို့တဲ့လူတွေအခန္တာပုံစံမျိုးမဖြစ်စေဘူးလို့ကျွန်တော်တို့ပြောနေပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီပြန်လည်လက်ခံရေးလုပ်ငန်းကိုဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တရုတ်၊အိန္ဒိယ၊ဂျပန်၊အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP ၊ UNHCR တို့နဲ့2018ခုနှစ်ဇွန်လ6ရက်နေ့ကတည်းကသဘောတူလက်မှတ်ရေးထိုးပြီးတော့ MOU နဲ့အညီပူးပေါင်းဆောင်ရွက်နေတယ်လို့ဦးမြင့်သူကပြောပါတယ်။ဒီအဖွဲ့တွေဟာစက်တင်ဘာလနဲ့အောက်တိုဘာလအတွင်းလူဝတ်ချက်ဆန်းစစ်လိလာတဲ့လုပ်ငန်းကိုနှစ်ကြိမ်ကွင်းစင်းဆောင်ရွက်ထားပြီးဖြစ်တယ်လို့ပုံမှန်ထိတွေ့ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ NVC ကတ်ရထားပြီးသားသူတွေအတွက်နိုင်ငံသားစစ်စီရေးအပိုင်းကိုတတ်နိုင်သည့်ဖြင့်ဖြေလျော့ပေးသွားမှာဖြစ်ပြီးတော့အချိန်၅လအတွင်းဆောင်ရွက်ပေးသွားမယ်။ပြန်လာသူတွေတတ်မှတ်ကြီးရွာပြန်ရောက်ဖို့စီစဉ်ထားတယ်လို့လူဝတ်တဲ့လုံခြုံမှုအစီအမံတွေပံ့ပိုးပေးသွားမယ်လို့တရင်တော်တွေမိန့်မြန်းတာကိုဦးမြင့်သူကဖြေဆိုပါတယ်။အနောက်နိုင်ငံတွေရဲ့ဒီအားနဲ့ပတ်သက်လို့တော့အတတ်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ကုလသမဂ္ဂမျက်နှာစာမှာလည်းမြန်မာနိုင်ငံနဲ့ခင်မင်ကြီးနီးတဲ့နိုင်ငံတွေသဘောထားတူညီတဲ့နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်။ကုလသမဂ္ဂဒွေးမှုချုပ်ရဲ့ထူးကိုယ်စားလှယ်နဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါရယ်ခင်ဗျာ
။ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းသတင်းပေးပို့ခဲ့တာဖြစ်ပါရယ်။အခုတစ်ခါတော့လာမယ့်စနေညတိုင်းရိုက်ဒီလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုချင်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်ဒီခေတ်ကြီးနဲ့ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေစားမှာပါဝေဖန်တန်တွေထွက်ပေါ်လာနေပါတယ်။မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံကနေဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာပဲရှိလာနိုင်ပါသလဲ။မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲ။စူရာရီကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ဟောရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်စီစဉ်မှာပေါ့မဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ။အခုတစ်ခါတော့မြန်မာဆွေးရကဝန်ကြီးဌာနတက်ဖွဲ့ဖို့ကိစ္စနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ယင်းဤမြုံနံမှုနဲ့နိုင်ငံသားစီဝါဆက်သွယ်ရေးဝန်ကြီးဌာနတက်တိုးချဲ့ဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွတ်တော်အစည်းအဝေးတွင်မှဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေထဲမှာအများစုကထောက်ခံဆွေးနွေးပေမဲ့ကန့်ကွက်သူတွေလည်းရှိနေပါတယ်။ဒီကိစ္စကိုလာမယ့်နိုမာ19ရက်နေ့မှာတော့19ရက်နေ့တနင်္လာနေ့မှာတော့မဲခွဲဆုံးဖြတ်ကြမှာပါ။ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပြည်ပရင်းနှီးမြှုပ်နှံမှုတွေပါဝင်စီးပွားရေးလုပ်ငန်းတွေပို့ပြီးဖြစ်ထွန်းလာဖို့ရည်ရွယ်ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသက်ကိုတွေ့ချက်ဖို့တမရဦးဝင်းမြင့်ကပြည်အောင်စုလွတ်တော်ကိုစာပေးပို့ထားတဲ့ပတ်သက်လို့ဒီနေ့နိုဝင်ဘာ15ရက်ကျတာပတိနေ့မှာလွတ်တော်ကိုယ်စားလှယ်6ယောက်ကဆွေးနွေးကြပါတယ်။အစိုးရရဲ့လက်ကျန်တပ်တန်းတစ်နှစ်ခွဲမှာဌာနအသိတိုးချဲ့ရတဲ့ရှိပြီးသားဝန်ကြီးဌာနတွေနဲ့ပဲဆက်လုပ်သွားတင်တယ်လို့အစိုးရငွေအပိုသုံးစွဲရတာတွေရှိနိုင်တဲ့အတွက်ကြိုတင်ချိန်ယူစဉ်းစားတာတွေလုပ်တင်တယ်လို့မိုးဘင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကပြောပါတယ်
။ပြည်အောင်စုတော်ကော်မတီကိုတည်ချာလေးဤနဲ့တိုင်နေဖို့လိုတယ်ပေါ့နော်။အဲ့ဒါအခုတော့ဒီလိုလုတ်ချင်တဲ့ဌာနသစ်ဖွဲ့ကြီးနဲ့ဆိုအချိန်အားလည်းမကြံတော့ဘူးလေ။အဲ့တော့နည်းနည်းတော့ကြပြီးမှသူက brand name တာဖြစ်တဲ့အတွက်ခုရှိတာမှတစ်နှစ်ပဲလေးလာကြတာပဲကျွန်တော်။အဲ့လိုအသစ်ဖွဲ့လာတဲ့ခုရှိတဲ့အင်အားကိုစုစုစည်းစည်းနဲ့နိုင်နေနည်းနည်းနဲ့အဲဟဲ့လားညီမကျက်သစ်အလုပ်သစ်အတွေးသစ်နဲ့လုပ်လိုက်ရင်မထိနိုင်ဘူးလား။အဲအဲ့လိုမျိုးပဲနဲ့ဌာနကြီးသစ်ကြီးတခုကိုတစ်ခါတည်းအကြီးကျယ်ဖွဲ့ပြီးတော့ကြီးကျယ်လို့ရင်အဲကုန်ကြမဲ့ငွေကြီးနေအချိန်အားလည်းမရှိတဲ့ခါကျတော့နိုင်ငံကလည်းကျင်းရတဲ့နိုင်ငံဖြစ်နေတဲ့အတွက် အဲ့ဒီကတင်ကြဆွေးနွေးပါလာဖြစ်ပါတယ်ဝန်ကြီးဌာနတွေကလောက်ကန်ဆောင်ရွက်တာတွေနှစ်ကိုပြီးစီးပွားကုသအောက်ကယင်းနှိမ့်မှန်မှုကော်မရှင်တခုတည်းကလောက်ဆောင်ရတဲ့အပိုင်းတွေများနေလို့လုပ်ငန်းတွင်ကြအောင်ဌာနအတွက်တိုးချဲ့တင်ပြီးရှင်းရွှဲဌာနတွေကခွဲထုတ်တာဖြစ်လို့ငွေ300ရဲ့အပိုင်းကိုလည်းစိုးရိမ်ဖို့မလိုကြောင်းရောင်းတိုင်းဒေတာကြီးမဲဆန္ဒနဲ့လေအမျိုးသားစစ်တော်ကိုယ်စားလှယ ံးသွင်းရင်တွေ့ချက်စရာမလိုပါဘူး။ဘူမိဌာနကြီးကအခုလိုမျိုး MIC တခုအနေနဲ့သွားလို့ရှိရင်သူ့ရဲ့ coordination mechanism တအားများတယ်ဗျာ။အဲ့ဒါတော့ဒါဥစည်းဌာနလောက်ရတာဘူမိဌာနတခုအနေနဲ့လုပ်တယ်ဆိုရင်သူက run လည်းသူ့သွားပြီးဖြစ်တယ်လေဒီနေရာမှာ speed ကြီးလည်းမြန်လာ။အချို့ကတရားကဒီလက်ရှိဆိုတော့မှာဟိုရန်နောက်နေသွားပြီလို့ဖြစ်နေတယ်။ကျွန်တော်တို့က state bidding ဘက်ကကြည့်လို့ရှိရင်ဒါတွေလိုတယ်ဆိုရအောင်ခွဲမြင်မှာအစိုးရနဲ့ဒီကျူးရှင်ကိုခွဲမြင်လို့ရှိရင်ကြည့်ရင်ဒါတွေကလောက်ကိုလောက်ရမှာ
အရင်ဦးသိန်းစိန်အစိုးရလက်ထက်မှာဝန်ကြီးဌာနစုစုပေါင်း36ခုရှိခဲ့ပြီး NLD အစိုးရလက်ထက်မှာတော့အစိုးပိုင်းက21ခုထိလျှော့ချလိုက်ပါတယ်နောက်ပိုင်းမှာထပ်ပြီးတိုးချဲ့ဖွဲ့စည်းတာကြောင့်ဝန်ကြီးဌာန24ခုထိပြန်ဖြစ်လာသလိုဒုတိယဝန်ကြီးတွေကိုလည်းဖြည့်ဆွတ်ခံထားခဲ့ပါတယ်အစိုးရဖွဲ့3စိတ်တွေကိုလျှော့ချရတဲ့အနေနဲ့ဝန်ကြီးဌာနတွေရဲ့မလိုအပ်တဲ့3စိတ်တွေကိုဖျက်တောက်ခဲ့သလို2019ခုနှစ်ကစက်ပျိုးရေးမွေးမြူရေးစက်မြောင်းဝန်ကြီးဌာနရဲ့ငွေလုံးငွေရင်း3စိတ်တွေကကျပ်ငွေ136ဘီလီယံဖျက်တောက်ခဲ့ရာကြောင့်ဝန်ကြီးဌာနတစ်ခုရဲ့3စိတ်ကိုအများဆုံးလျှော့ချပစ်ခဲ့ရာဖြစ်ပါတယ်ဒါပေမဲ့လည်းဝန်ကြီးဌာနတွေရဲ့ဝင်ငွေထွက်ဝင်မှာလုံငွေပြမှုပမာဏကတော့ကြီးကြီးမားမားရှိနေစေဖြစ်ပါတယ်
ဒီမှာဆိုရကဝန်ကြီးဌာနတဲ့ဖွဲ့ဖို့ကိစ္စလွတ်တော်မှာဆွေးနွေးကြရတဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေကိုဇော်ထက်သတင်းပေးပို့ကြတာဖြစ်ပါတယ်။အခုတခါတော့တိုင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ညီညာရေးကော်မရှင်တို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းကိုပြောပြကြပါတယ်။တိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တချို့နဲ့ညီညာရေးကော်မရှင်တို့ဒီသတင်းမှတ်တွေမှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတော့တွေ့မဲ့ရက်နဲ့နေရာကိုတော့အတိအကျမသိရသေးပါဘူး။တရားဝင်ဆွေးနွေးပွဲတွေတက်ရောက်တာကိုရက်ထားပြီးတော့တမတော်နဲ့တရားစီပြန်ပြီးတွေ့ဆုံဆွေးနွေးမယ်လို့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးတစ်ဖွဲ့ကကြေညာပြီးတဲ့နောက်အခုလိုညီညာရေးကော်မရှင်ကတွေ့ဆုံဆွေးနွေးမဲ့တဲ့ရင်ထွက်လာတာပါဒီတော့တွင်မှာပဲကုတ်ခိုင်မြို့နယ်ဘက်မှာလည်းတမတော်နဲ့ MNDAA တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်နေပြီးတော့ဒေသခံတွေစစ်ဘေးလွတ်ရာကိုထွက်ပြေးနေကြသလိုတီဘောနဲ့နမ်တူဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီကြောင့်ကိုတော့ VOA ထိုင်းခြေဆိုင်တဲ့နောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာအစိုးရကလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့မဆက်နိုင်တဲ့အခြေအနေမှာပဲငင်းချမ်းရေးကော်မရှင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ဒီတစ်ပတ်တွင်တွေ့ဆုံဖို့တဲ့ရင်ထွက်ပေါ်လာတာပါတွေ့ဆုံမဲ့ရဲ့အတိအကျကိုမသိရသေးပေမဲ့ NC လက်မှတ်ရေးသူအဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSF အနေနဲ့ကတော့အစည်းအဝေးတက်ရောက်ဖို့စီစဉ်နေတယ်လို့ဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ
်ကျွန်တော်တို့နဲ့လည်းတွေ့ဖို့ရှိပါတယ်အတိအကျကတော့အခုငင်းချမ်းလုပ်ငန်းစဉ်မှာတွေ့ဆုံနေတဲ့ကိစ္စတွေဘယ်လိုဆက်လက်ကျော်လွှားသွားမလဲဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်ဒါအားလုံးနဲ့တက်ဆိုင်တဲ့ကိစ္စပေါ့ကျွန်တော်တို့ RCSF အနေနဲ့ကတော့အရင်တုန်းကဒီနယ်စင်ပြည်တော်စုအဆင့်မှာချုပ်ဆိုထားတဲ့အဲ့ကိစ္စတွေကကျွန်တော်တို့ဘက်ကလည်းတက်မတော်နဲ့တီးတန့်တွေ့ပြီးတော့ဒီကိစ္စကိုဆွေးနွေးမယ်ဟိုနားလည်မှုလွဲနေတာတွေအတိတ်တွေကောက်ယူခြင်းမတူတဲ့ဟာတွေကိုညှိနှိုင်းပြီးလုပ်မယ်လို့ကျွန်တော်ပြောထားတာရှိတာ哦အကိစ္စကိုအဓိကထားပြီးဆွေးနွေးမယ်လို့ဟိုမျှော်လင့်ရပါပဲ
ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့ငင်းချမ်းရေးကော်မရှင်နဲ့သဖွဲ့ချင်းတီးခြားတွေ့ဆုံသွားမယ်လို့ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကပြောပါတယ
်တွေ့မှတော့အစီအစဉ်ရှိနေတွေ့မှတော့တောင်းပေးရတယ်သူကဘယ်ရက်တွေ့မလဲနဲ့ကျွန်တော်တို့တီးခြားတော့မသိဘူးနော်ကျွန်တော်တို့သဖွဲ့ချင်းနဲ့သဖွဲ့ချင်းတွေ့ဖို့ကများမလားမသိဘူးအစုဖွဲ့တော့တွေ့မှာမဟုတ်ဘူးတဲ့
ပြီးခဲ့တဲ့အောက်တိုဘာ15ရက်ကအစိုးရတပ်မတော်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေဖွဲ့မဆွဲရေးနဲ့တခုတည်းတော့တပ်မတော်သားရှိရေးကိစ္စကိုပြောဆိုလာတဲ့ပေါ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားအမည်မသူကွဲလွဲမှုတွေရှိလာတာပါငင်းချမ်းရေးလုပ်ငန်းစဉ်အခုလိုဖြစ်နေချိန်မှာပဲရှမ်းပြည်နယ်ဘက်မှာတပ်မတော်နဲ့ NC လက်မှတ်မရေးထိုးနိုင်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဆိုင်လို့ဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်းမှာမြမတပ်မတော်နဲ့ကုကံတပ်ဖွဲ့ MNDAA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့သိမ့်မီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းစိန်လူက VUA ကိုပြောပါတယ
် MNDAA ကုတ်တပ်ဖွဲ့နဲ့တာကုတ်စဲကိုတိုက်ပွဲဖြစ်တာတုံးရရှိနေတယ်ဒီနေ့ဒီတိုက်ပွဲဖြစ်နေတော့ဘယ်လိုပြောလဲကုတ်ခိုင်မြို့နယ်ကမှန်ကန်ဆိုတဲ့ရွာကတိုက်ပွဲရပြင်းထန်တယ်မကက်ပြင်းအားတော့မနေတော့တော့ကုကအင်အားနေရာတော်တော့ရှိတယ်လို့ပြောတယ်တာကုတ်စဲကိုလည်းအင်အားပလောင်းနေမှမသိဘူးလေဒီလိုတိုက်ပွဲဖြစ်တာတုံးရရှိနေတယ်
ကိုခိုင်မြို့နယ်မန်ကန်ကျေးရွာဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ကစပြီးကနေ့ထိတိုက်ပွဲဖြစ်ပွားနေတာကြောင့်မန်ကန်ကျေးရွာသား80ကျော်ဟာတိန်နီမြို့နယ်နာတီကျေးရွာကိုသိမ်းရှောင်ရောက်ရှိနေတယ်လို့ဆိုင်းစိန်လူကဆက်ပြောပါတယ်
မန်ကန်ဆိုတဲ့ရွာကတော့ပြည်သိမ်းရှောင်နေအခုဒီနေ့တိုင်းမြို့နယ်နာတီကျေးရွာရောက်နေတာ80ကျော်ဆိုတော့ ဒီနေ့တို့နေတိုင်းစားရောက်တော့ရတဲ့တော့ကျွန်တော်တော့ဖြစ်ချင်းလေးလိုက်တယ်အဲဒီရရွာလူပြည့်ဒီကိုကိုဖတ်နိုင်တော့ဒီနေ့တောင်းပြီးမှဆက်စီတဲ့တော့ပြီးတော့နောက်ကလေးအဝတ်အထည်တွေပေါ့အမျိုးသမီးတို့အထည်တွေတော့နေသေးတာပေါ့ဗျာ
တိတ်ချောင်လာတဲ့ရွာသားတွေကိုတိန်နေအုပ်ချုပ်ရေးမှုတော့ပါဝင်ဒေသခံတွေကလည်းကူညီဆောက်ရှောက်ပေးနေတယ်လို့သူကဆိုပါတယ်MNCAA နဲ့တမတော်ချမ်းမှာတိုက်ပွဲမဖြစ်တာသောကြာနေပြီးမှအခုတို့ဖန်ပြန်ဖြစ်လာသလိုအင်ကာနေကလည်းနံဘူရူမြို့နယ်တွင်းမှာတမ်းပလောင် TNL တပ်ဖွဲ့နဲ့မြန်မာတမတော်တို့အကြားတိုက်ပွဲဖြစ်ပွားတယ်လို့ TNL ပြန်ကြားရေးရရှိဘူမှုဆိုင်ကျော်ကဆိုပါတယ်
။ဒီကတပ်ပွဲတကြံပြန်ဖြစ်တော့နောက်ဆက်နေလို့ကြာမှာလမ်းတူမြို့နယ်မိုင်းနေပြီးဟာဒီမှာဖြစ်တယ်။လို့ကြီးနေရောမြန်မာတမတော်အဖွဲ့လာတဲ့လက်ဖြစ်သွားတယ်
သမရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာအခုချိန်ထိမသိရသေးပါဘူး။ဒါပြင်တိုင်းသလနဲ့ကန်ဘွဲ့အချင်းချင်းဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမရ RCSF နဲ့ TNL ကြားမှာဘုသူနေကတီဘောမြို့နယ်နဲ့ကြောင်မဲမြို့နယ်တွဲမှာတိုက်ပွဲဖြစ်တယ်လို့ပုံမှုဆိုင်ကျော်ကပြောပါရယ်။တိုက်ပွဲတွေထိခိုက်သေးဆုံးတိုင်ရန်ရတဲ့အချက်လက်တွေကိုတော့အတိအကျမသိရသေးပါဘူး။ပြီးကြတဲ့ရက်တွေတုန်းကလည်းမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPB ရခိုင်တမတော် AA တို့နဲ့ရှမ်းပြည်နယ်တီပေါ်မြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်တွေဘက်မှာစိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
။ထိုင်းခြေဆိုင်ပြည်ဝင်သတင်းတော့ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းအလဲပေးခြင်းပါတယ်။မြမနိုင်ငံအကျဉ်းဆောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေသေးတယ်လို့နိုင်ငံရေးနဲ့ဆက်ဆက်တဲ့လှုပ်ရှားမှုတွေကြောင့်အချုပ်ဘဝနဲ့အမှုရင်ဆိုင်နေရသူတွေအချုပ်လွတ်အမှုရင်ဆိုင်နေရသူတွေလည်းရှိတယ်လို့နိုင်ငံရေးကျင်းသားများကကြီးစောင့်ရှောက်ရေးအသင်း AAPB ကပြောပါရယ်အခုလိုနိုင်ငံရေးကျင်းသားတွေရှိနေသေးတာဟာမြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့နောက်ပြန်လဲနေတာလို့သုံးသပ်တာမျိုးလည်းရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော့ကိုထောင်ခန့်ကသတင်းပေးပို့ထားပါရယ်ခင်ဗျာ
ဒီမိုကရေစီရသားစုဝလက်ထက်အခုချိန်ထိနိုင်ငံရေးကျင်းသား28ဦးချင်းကြနေစေဖြစ်ပြီးတက်ကြွလှုပ်ရှားသူ54ဦးဟာထောင်နင်းကနေတရားရင်ဆိုင်နေရပြီးတော့208ယောက်ကထောင်မြင်မှတ်ကနေတရားရင်ဆိုင်နေရတယ်လို့ AAPP ရဲ့အော်တိုဘာ1လအတွင်းသုံးသပ်ချက်မှာဖော်ပြထားတာပါအခုလိုနိုင်ငံရေးကျင်းသားတွေဆက်ရှိနေတယ်လို့တရားရင်ဆိုင်နေရသူတွေလည်းရှိနေသေးတာနဲ့ပတ်သက်ပြီး AAPP ရဲ့ပြည်တွင်းတာဝန်ကိုအောင်မျိုးကျော်က
ကျွန်တော်တို့နိုင်ငံကဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်တွားနေတဲ့အချိန်ဖြစ်တယ်လေလက်ခုလက်မှာရောက်နေတဲ့အချိန်ဖြစ်တယ်။ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောထားခုခဲ့တာရှိတယ်။ဒီမိုကရေစီနိုင်ငံတနေနိုင်ငံမှာနိုင်ငံရေးကျင်းသားတယောက်ရှိနေရင်အင်မတန်များနေပြီလို့ပြောခဲ့ဘူးလေ။အဲ့တော့အခုကနိုင်ငံရေးကျင်းသားကတယောက်မဟုတ်ဘူး။ထောင်ကျပြီးသား22ယောက်တောင်ရှိတယ်။တော်တော်အဲ့ဒါကအကြီးအကျယ်အဖြစ်ဆိုရင်တော့တော်တော်များတယ်လို့ကျွန်တော်ပြောလို့ရတယ်။အရင်ဒီဆီယနာရှင်လက်ထက်တွေကဟိုလောက်အများကြီးမဟုတ်ရင်တော့မှတကယ်ဒီမိုကရေစီနိုင်ငံတနေနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒါတော်တော်များတယ်လို့ပြောလို့ရတယ်။တော်ကျွန်တော်နိုင်ငံကလည်းဒီမိုကရေစီနိုင်ငံကိုဒီမိုကရေစီနိုင်ငံဆက်စစ်ဖြစ်ဖို့အတွက်တွားနေတဲ့လမ်းခွလက်မှာရောက်နေတဲ့အခါမှာဒီလိုနိုင်ငံရေးကျင်းသားတွေအချင်းချင်းနဲ့မှရှိနေတာကကျွန်တော်တို့နိုင်ငံအတွက်ဟိုမကောင်းတဲ့လက္ခဏာပေါ့ဗျာ
နိုင်ငံရေးကျင်းသားအများစုဟာနိုင်ငံတော်ကြီးညိုပြတ်စီမှုပုံမှန်9ခငိမ့်စုစီပုံမှန်နောက်ပြီးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စရရင်းနဲ့ဖမ်းဆီးတရားစွဲဆိုခံရတာလည်းဖြစ်ပါတယ်အဲ့ဒီထဲမှာတိုင်းရင်းသားဒေသတွေမှာဖမ်းဆီးတရားစွဲဆိုခံရတာများသလိုလယ်သမားတွေလယ်မြေတွေပြန်လည်ရရှိဖို့ဆန္ဒထုတ်ပေါ်ရင်းတရားစွဲဆိုခံရတာလည်းရှိပါတယ်အခုလိုနိုင်ငံရေးကျင်းသားတွေများပြားတာဟာဒီမိုကရေစီပြုဝင်ပြောင်းလဲရေးနောက်ပြန်လှည့်နေရဖြစ်တယ်လို့သုံးသပ်သူကတော့လူမှုသဟဇာတာဖော်ဆောင်ရေးစင်တာအမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းဖြစ်ပါတယ
်ဟုတ်ကဲ့ဒီကျွန်တော်ဒီမြန်မာဒီမိုကရေစီပြုဝင်ပြောင်းလဲရေးကနောက်ပြန်လှည့်နေတော့နောက်ပြန်သိရနေရလို့ကျွန်တော်တို့သုံးသပ်တယ်။ဒီချက်တွေကဒါဆိုစဉ်းစားနေတာရှိတဲ့ဒီထောက်ပြစရာချက်တွေပေါ့။နိုင်ငံရေးကျင်းသားတွေများလာတယ်။အထူးသဖြင့်ကျွန်တော်တို့ဒီလူလုပ်ဆောင်ထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့ကိစ္စလိုမျိုးတွေကကျွန်တော်တို့ကအထက်အကြီးအမားတွေရှိတယ်။အဲ့တော့ဖန်တာမျိုးတွေအဲ့တော့ဒီကိစ္စနဲ့ဆက်မှာကျွန်တော်တို့ဒီပြည်သူတွေရဲ့ဒီဒီမိုကရက်တစ်စံနှုန်းတွေဒီမိုကရေစီခွင့်ရေးတွေကပိုပြီးတော့ဆုံးရှုံးလာတယ်ကျွန်တော်တို့မြင်နေသုံးသပ်တယ်။ဒါကြောင့်မို့လို့ဒီလက်ရှိမြန်မာနိုင်ငံရေးပြုကောင်းလဲမှုကအလုပ်လက်ဆောင်ဆောင်နေတယ်လို့သုံးသပ်တယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဆိုတာတက်လာတဲ့ခါကျရင်နိုင်ငံရေးကျင်းသားတွေမရှိနိုင်တော့ဘူးလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးလိလာတုံ့သက်သူအများစုကမျှော်လင့်ထားခဲ့ကြပေမဲ့လည်းအဲ့ဒီလိုဖြစ်မလာတာကြောင့်ဝေဖန်ပြောဆိုတာတွေရှိနေသေးဖြစ်ပါတယ်ခင်ဗျာ
။ရန်ကုန်မြို့ကနေဗီဒီယိုသတင်းတော့ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာ15ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ line kilometer 19 25 30တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒီအစီအစဉ်လေးထဲမှာတော့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးကျမကြီးကန္တာဦးအောင်ခေရမြမအရေး30ချက်နဲ့အတူ
အဲ့တော့ကြောင့်ဒီနိုင်ငံရေးသဘောတူညီချက်ကိုရအောင်ဖော်ဆောင်တဲ့နေရာမှာဒီတည်ဆွတ်မှုတွေကိုအရင်အလွတ်သဘောဆွေးနွေးပွဲတွေကနေကြော်လွားဖို့လိုပါတယ်။အဲ့တော့ကြောင့်အချိန်ယူဖို့လိုတယ်။အဲ့တော့ကြောင့်ကျွန်တော်တို့ဆရာကြီးရဆင်ထားတာဖြစ်ပါတယ
်။အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဒီကနေ့အပတ်စဉ်ကဏ္ဍတွေတဲကတစ်ခုဖြစ်တဲ့ကျမကြီးကဏ္ဍကိုအရင်ဆုံးနားဆင်ရမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့လက်သေးခြေသေးကျမကြီးအပိုင်းသုံးကိုတင်ပြထားပါတယ်။လက်သေးခြေသေးတွေဟာခန္ဓာကိုယ်ကျန်းမာရေးကိုထင်ဟပ်နေပြီးဂရုတစိုက်ထိမ့်သိမ့်ပေးဖို့ရည်ကြီးတယ်လို့ရေပြားထုကူတွေကထောက်ပြကြပါတယ်။လက်သေးခြေသေးတွေကနေခန္ဓာကိုယ်မှာဘယ်လိုယောဂါတွေဖြစ်နိုင်တာကိုပြနေပြီးလက်သေးကြိုက်တာလက်သေးခြေသေးညက်တာနဲ့လက်သေးနီခြေသေးနီဆိုတာအပါအဝင်လက်သေးခြေသေးတွေကိုဘယ်လိုဂရုတစိုက်ထိမ့်သိမ့်သင့်ပါသလဲ။ဒီကြောင့်ကိုတော့မြန်မာနိုင်ငံရေပြားထုကူဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคရေပြားဖြစ်စုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တုန်းကဒီလက်သေးခြေသေးတွေရဲ့လှုပ်ဆောင်ပုံအခမ်းအနားနောက်သူတို့ရဲ့တိဆောက်ပုံနဲ့ကြည့်ထားဖို့ပြီးတော့အဖြစ်များတဲ့ဒီလက်သေးခြေသေးကသနာတွေအကြောင်းကိုကျွန်တော်တို့အသေးစိတ်ပြီးပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံနဲ့နောက်ဒီလက်သေးကြိုက်ခြင်းအကြောင်းပြီးတော့လက်သေးခြေသေးတွေကိုဘယ်လိုထိမ့်သိမ့်သင့်တယ်ဆိုတာကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆရာ
။လက်သေးရှိသေးကကိုယ်ခန္ဓာကျန်းမာရေးမှန်ဆိုလည်းမှန်တယ်၊ပရင်းမောက်ဆိုလည်းမှန်တယ်။ပရင်းမောက်ကနေပြီးအသေးကိုလမ်းမြင်နိုင်လို့ခုခန္ဓာအတွင်းမှာတခုခုဖြစ်ရင်လက်သေးရှိသေးမှာလည်းပြဿနာဖြစ်တတ်တယ်။ဥမာပြအသေးရောဂါဆိုရင်လက်သေးရှိသေးအားလုံးကဖြူလာတတ်တယ်။ဥမာကြောက်ကရောဂါတွေမှာဆိုရင်တော့တဝက်ဖြူ၊တဝက်ပန်းရောင်၊နှောင်တစ်သေးအခြေ၊လက်သေးအောက်မှာနေရာတွေတွေးကြည့်မှုအစင်းတွေပေါ်လာတာဒါမျိုးဆိုရင်တော့နှလုံးရောဂါတွေသတိပြုရတယ်။နောက်တစ်ခါအဆုတ်ယောဂါတွေမှာဆိုရင်လက်သေးယူဝါနာလက်သေးထူထူသုံးလုံးကြီးဖြစ်လာတာလက်သေးအခြေရနေပြီးတော့လက်သေးခြေသေးအတက်ထွက်နေတာဟိုအထွက်နေတာမျိုးပေါ့နော်နောက်တစ်ခါစီးကျဝင်နာရှင်တွေရဲ့လက်သေးတွေကတော့ဝါချင်းချင်းအရောင်ဖြစ်နေပြီးအောက်ခြေမှာဒီလိုလိုပြားစလိုလိုပုံမှန်မဟုတ်ဘူးပေါ့နော်နောက်တစ်ခါသီးရနေယောဂါရှင်တွေဆိုရင်တော့လက်သေးအားလုံးဖြူပြောပြောဖြစ်နေတယ်တချို့ဆိုရင်လက်သေးအခုံးလေးကမညီညာပဲခွတ်တော့ခွတ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးနဲ့ပတ်သက်လို့ရှိတယ်လက်သေးကြိုက်တာအချင်းတချို့ရှိတာလည်းတွေ့ရပါလေဆရာအဲ့တော့လက်သေးကြိုက်တာနဲ့ပတ်သက်လို့ရော
လက်သေးကြိုက်တာလည်းတွေ့ရများတယ်ဗျာသူကကြာလက်သေးရောဂါမဟုတ်ဘူးကလေးတွေတချို့လူကြီးတွေတော့မှလက်သေးကြိုက်တတ်တယ်အဲ့တော့ကလေးပဲဖြစ်စီလူကြီးပဲဖြစ်စီလက်သေးကြိုက်တာသူစိတ်လုံရှားပြီးတော့စိတ်ပူပန်မှုများနေတယ်ဆိုတာကိုလာပြတာအဲ့တော့ကြိုက်တဲ့အတွက်ကြောင့်လက်သေးပုံစံပြတ်တဲ့လူမျိုးလက်သေးကနေသူကတစ်ခါတစ်ခါကနေလက်သေးကိုအပြန်အလှန်ပိုးဝင်တတ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီလက်သေးကြိုက်တာကိုမကြိုက်အောင်ပေါ့နော်ကာကွယ်နိုင်တဲ့အနေအထားရှိလားဆရာကြီ
းဒီပြင်ဆိုပျောက်ကျင်နေဆိုရင်တော့ဒီလက်သေးမှာအနံ့အရသာဆိုးတဲ့လက်သေးဆိုးလေးကိုလိမ့်သေးကိုလိမ့်ထားပြရတယ်ကလေးကိုအဲ့တော့ခင်ဗျာကြိုက်တဲ့အခါကျတော့အရသာဥမာခါးရဲဟာလိမ့်ထားတယ်ပေါ့ဗျာလက်သေးမှာလက်သေးကြိုက်တဲ့အခါကျတော့ရှာမှာအဲ့ခါးရဲအရသာဝင်သွားတော့မနစ်တဲ့ဘူးပေါ့မနစ်တဲ့အခါကျရင်တစ်စီးနဲ့ကြိုက်တဲ့အချင်းရော့သွားတတ်တယ်အဲ့သူ့ရဲ့စိတ်ပူပန်တာကတော့တကယ်လို့သိညာတယ်ဆိုရင်တော့စိတ်ရောဂါဆရာအောင်နဲ့တက်တက်ကြရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးကြိုက်တာမှာဒီလက်သေးရဲ့ပတ်ဝန်းကျင်ဒီအသားတွေမှာပေါ့နော်ထိခိုက်ပြီးတော့အနာတွေဖြစ်တဲ့အနေထားမှာရော
အဲ့ဒီဖြစ်တာပေါ့သူကကြိုက်တယ်ဆိုလည်းကစတေးနဲ့အများကြီးထိနေတာဟုတ်ဆရာစတေးဆိုတာရေမဟုတ်ဘူးကျွန်တော်ရှင်းမှာပြောခဲ့တယ်ဆိုတော့ဂျီနဲ့အထိအသေးများရင်တော့တချို့လက်သေးတွေကပျက်စီးတတ်တယ်လေပြဿနာဖြစ်တယ်။အခုကျတော့ဇွေးနဲ့ဒီဇွေးမှာပါပါတယ်ဆိုအခြားအစာချင်းအင်ဇိုင်းတွေပါတယ်ဗျ။အ ဆာကျင်းအင်ဇိုင်းတွေဆိုစားရတယ်ဥမာဆိုရင်သမင်းဆိုရင်တကယ်ပြောသွားတယ်ကျွန်တော်သမင်းပကြတယ်မှာဝါးတယ်ဆိုတာပျော်သွားတယ်ဆိုတာကြိုက်လို့တစ်ခုလည်းမဟုတ်ဘူးဆိုတော့ဒီနေ့ရောရွေရဲဆာကျင်းအင်ဇိုင်းတွေကြောင့်ပျော်သွားတာပျော်သွားတာအဲ့တော့သူနည်းပြီးတော့ပဲလက်သေးရည်ရာအိုက်ဘေးနဲ့တဝိုင်းလက်သေးပန်းကုန်းအိုင်းညာလေးရဲ့အရင်ငူတာကိုအဲ့တော့ကြိုက်နေလဲဆိုရင်ဆိုတော့ဒီနေ
သက်ခြေသေးတွေကိုထင်းသေးခရီးစိုက်ဖို့အရေးကြီးတဲ့ခါကျတော့အဲ့ဒီအတွက်တော့ဆရာဘယ်လိုအကြံပြုနိုင်လဲလဲ
။ဒီဘယ်သက်ခြေသေးပြဿနာရအဖြစ်များတယ်ဒီတိုင်းလူလိုဖြစ်တယ်ဒါမှမဟုတ်ပထမဆုံးအနေနဲ့ဘယ်သက်ခြေသေးတွေပုံမှန်တန်ရှင်းပေးဖို့လိုပါတယ်၆အောင်ထားပေးပါအဲ့ဒါဆိုရင်ပိုးမွားတွေကင်းနေစေတယ်ရေဆိုးနေတယ်ရေဆိုးနေတယ်ဆိုတာများရင်ပိုးဝင်လေနောက်တစ်ခါလက်သေးခြေသေးတွေကိုညှက်တဲ့အခါမှာရေစိမ်ပြီးမှညှက်ရင်တဲသေးတွေကရေဝင်ပြီးပျော့ပြောင်းတဲ့အတွက်ပိုးမှုတွေကူတယ်နောက်ကစားခြေသေးတွေထူထူညှက်ရခဲ့ရင်လည်းအဲ့လိုပဲခြေသေးတွေကြောက်ပူပြီးထူတယ်အထူးဖြင့်ခြေငါးခြေသေးတွေရမ်းထူတယ်ဆိုတော့ပြတ်လို့မရဘူးအဲ့လိုမျိုးဆိုရင်ရေကျက်ပြီးနေရဲကိုဖလားတစ်ဝက်လောက်ပေါ့နော်အဲ့ဒီကိုစားပြီးလက်ဖက်စားစုံးပေါ့နော်ဒီစုံးစားတော့ထည့်ထည့်ပြီးတော့စားရေစားကျက်ပြီးနေရေပေါ့နော်အဲ့ဒီငါးမိနစ်၁၀မိနစ်လောက်ခြေသေးတွေစိတ်အဲ့လိုအရန်ပျော့သွားပြီးတော့မှညှက်ပူကောင်းတာတွေ့ပြီနောက်တစ်ခါလက်သေးထိပ်ခြေသေးထိပ်ညက်တဲ့အခါမှာသူများစုကဝိုင်းဝိုင်းကိုကိုလေးညက်တယ်အဲ့လိုတန်းတဲ့တော့မညက်ပါနဲ့လက်သေးထိပ်ခြေသေးထိပ်လေးကိုအားရှိဖို့လို့တဲ့တဲ့ညက်တင်တယ်အဲ့ဒီညက်တဲ့အခါမှာလည်းတကယ်ထည့်တဲ့လက်သေးညက်တို့ကတ်ကြီးတို့သုံးပြီးညက်တင်တယ်အဲ့လိုမျိုးတဲ့နေရဆိုရင်ထောက်ကံမှုအားပိုကောင်းတယ်ကွေးတဲ့အခါကျရင်ထောက်ကံမှုနည်းတယ်ပြီးတော့စိုက်ဝင်တာတို့လက်ဆွဲငုံတာတို့ပိုဖြစ်များတယ်ဆိုတော့တွေ့ရ
ဟုတ်ကဲ့နောက်ထပ်ရောရှိသေးလားဆရာကြီး
ကျွန်တော်ပြောခဲ့တဲ့လက်သေးဟိုအခြေအနေနှမ်းမှာဖတ်ပြီးပြီးရှိတယ်ကူဒီကယ်လို့ခေါ်တယ်ပေါ့နော်အဲ့နေရာတွေကိုတချို့ကဥမာအထူးဖြစ်ကြဆိုင်နေမှာသွားရင်လေမြေစလုံးတွေပေါ့လက်သေးလာပြင်ဆိုင်တွေတချို့မှာဒါမှမဟုတ်လေတချို့ဟိုလမ်းထိပ်တွေလမ်းကြောင်းတွေမှာလက်သေးကိုတောင်းနဲ့လုပ်ပေးတဲ့တန်ဟိုညှက်ပေးတဲ့လူတွေရှိတယ်အဲ့ဒီလူတွေဆိုရင်အဲ့ဒီကူဒီကယ်လို့ခေါ်တဲ့အဖတ်ပြီးကိုချစ်ပလိုက်တယ်ချစ်ချစ်ပြီးတော့အဲ့ဒီထွက်လာတယ်ကြာမှားလာတယ်မာလာတဲ့ခါကျတော့ကိုကတခါသွားရအောင်သွားတဲ့ခါကျတော့အဲဒီမာရင်းနေအောင်ဆိုတော့ချစ်ပြီးလိုက်ခဏကောင်းတယ်ဒါပေမဲ့ပြန်ထွက်လာရင်သူကအမားလေးပြန်ထွက်လာသူလူချင်းကအမြဲတမ်းအမြဲတမ်းလို့သူစီသွားနေအောင်အဲ့လိုမျိုးလုပ်တတ်တယ်အဲအဲ့တော့ကိုကညက်တာပဲဒီဒီတခြားလူကချစ်ပြတာပဲဒီဒီအဲ့တကယ်ကူဒီကျေလို့ခေါ်တဲ့အခြေလေးကိုမချစ်ပြပါနဲ့လို့ဘာလို့ချစ်ပြတဲ့ခါကျရင်လည်းလက်သေးကဟသွားပြီးတော့ပိုးဝင်တတ်တယ်ဆိုတာပဲရည်ကြီးကြပြနောက်တစ်ခါလေလက်သေးညက်ပြီးတဲ့အခါကျတော့လက်သေးစုံကိုညှိတာပေါ့ဒီစင်းလေးကြီးနဲ့လေညှိတဲ့အခါကျရင်တစ်ချမ်းလာပြီးမတုံးပါနဲ့လူလာလေးလိုပဲတုံးပါဆိုတာလေအရေးကြီးတယ်နောက်တစ်ခါတချို့ကြီးကြောင့်ခြေသေးကြီးကြားထဲကိုခြုံနဲ့ဥမာကတန်ကြောင်းလိုဟာမျိုးလေးတင်အပ်လိုဟာမျိုးလေးတွေနဲ့ထည့်ပြီးတော့ကလိပဲကိုလိုထုတ်ပဲအဲ့ဒါကြီးလုပ်တတ်တယ်အဲ့ဒီအလုပ်ကိုမလုပ်ပါနဲ့အဲ့ဒါပိုးဝင်တတ်သွားတယ်ခြေသေးလက်သေးငုတ်တတ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးထိမ့်သိမှုအပိုင်းမှာဒီအလှနဲ့ပတ်သက်လို့ပေါ့နော်ဒီလက်သေးနီဆိုးတာကရောလက်သေးချက်မကြီးတွေဘယ်လိုအနေထားရှိလဲဆရာကြ
ီးလက်သေးနီဆိုးတာကတော့လူတိုင်းလူလိုမျိုးသူပြည့်အမျိုးသမီးလိုင်းလိုဒါတစ်ချိန်မို့တစ်ချိန်တော့ဆိုးတာပဲဘာလို့ဆိုတော့လက်သေးနီခြေသေးနီကဖြင်းနေတာ ਉਹ အရန်ဆွဲဆောင်လဲနှာပတ်မှုကိုကုစားပြုလို့ဆိုတော့ဆိုးကြတာပဲအဲ့တော့မဆိုးအောင်လို့မဆိုးလို့ဒါစနေတိကျနေမှလမ်းမှဆိုးမယ်နေမှလမ်းမှနဲ့ဖြတ်ဖို့လိုပါတယ်ဒီလက်သေးခြေသေးကိုပဲဆိုးပြီးတော့ဘေးနားကနေပဲလို့ခေါ်တဲ့ဒီပန်းကုန်းနေရာတွေအဲ့နေရာနောက်ဘေးနားကအပြေပြားအသားတွေကိုတန်းနေတော့မဖြစ်အောင်ဆိုးရမယ်ဘာဖြစ်လို့ဆိုဒီလက်သေးခြေသေးဆိုးစီးဆိုတာကဓာတ်ရည်ရာပစ္စည်းဖြစ်တယ်နောက်ဖြစ်တဲ့ဥစ္စာဆိုရင်ပြင်နာလို့ခေါ်တဲ့ရေရ60ရဲ့ဟာကြီးပါတဲ့အခါကျတော့အရန်ပေါင်းတဲ့အခါကျရင်ခြောက်သွားပြီးတော့ပန်းကုန်းပြည့်ပြီးတော့ပိုးဝင်တတ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်တည်းအစီအစဉ်ကိုပကြခင်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုရင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာပို့ဆောင်ရေးလုပ်ငန်းဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးဖြစ်နေပါတယ်။ဒါကြောင့်ဂျပန်နဲ့ ADB အားရှောက်ဖွံ့ဖြိုးရေးဘဏ်လုံးရဲ့အကူအညီကိုရယူပြီးပို့ဆောင်ရေးငန်းနာမြင့်တင်ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကိုညံဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ဆိုရကင်မှာဓာတ်တွေဆောက်လမ်းတွေဖောက်တာကိုအမြဲတမ်းဂုဏ်ယူလေးရှိပေမဲ့မြန်မာပြည်ရဲ့အခြေခံအဆောက်အုံဟာအာဆီယံနိုင်ငံတွေထဲမှာအမြန့်ဆုံးဖြစ်နေပါတယ်။လမ်းပန်းဆက်တွေကောင်းရင်ကောင်းသလိုတိုင်းပြည်တိုးတက်ဖွံ့ဖြိုးလာမှာဖြစ်ပေမဲ့မြန်မာသေယူပို့ဆောင်ရေးဟာအလွန်အားနည်းနေကြောင်းမကြာမီကထုတ်ဝေတဲ့ NLD အစိုးရအကြံပေးအဖွဲ့ဖြစ်တဲ့ မြန်မာပြည်ပြုံးမှုအဖွဲ့အစည်းရဲ့2018စီးပွားရေးစာဆောင်မှာဖော်ပြထားပါတယ်။မေကောင်ဒေသလမ်းပန်းဆက်သွယ်မှုမှာမြန်မာကအောက်ဆုံးအဆင့်မှာရှိနေပြီးယူနန်နဲ့ဗီယက်နမ်ကအမြင့်ဆုံးအဆင့်မှာရှိနေပါတယ်။မြန်မာပြည်မှာကျေးရွာအချင်းချင်းလမ်းဆက်သွယ်မှုရှိတာအတော်များပါလေ။ရခိုင်ပြည်နယ်မှာဆိုရင်ကျေးရွာ40ရခိုင်နှုန်းလောက်ဟာလမ်းဆက်သွယ်မှုရှိကြပါဘူး။ချင်းပြည်နယ်မှာအလားတူဖြစ်ပါတယ်။ကရင်ပြည်နယ်မှာကျေးရွာ30ရာခိုင်နှုန်းမကွေးအေရဝတီနဲ့ကချင်ပြည်နယ်မှာကျေးရွာ20ရာခိုင်နှုန်းဟာလမ်းအဆက်အသွယ်မရှိကြပါဘူး။မြေပြည်တော်နဲ့ရန်ကုန်တိုင်းမှာတောင်လမ်းအဆက်အသွယ်မရှိတဲ့ကျေးရွာက10ရာခိုင်နှုန်းကျော်ရှိပါလေ။ပို့ဆောင်ရေးဆက်သွယ်ရေးနဲ့စွမ်းအင်ကဏ္ဍမှာရင်းသီးမြုပ်နှံမှုနည်းပါးရတဲ့ရပ်လက်ပဲဖြစ်ပါသေး။
ပို့ဆောင်ရေးကဏ္ဍပြည်ပြင်ပြောင်းလဲရေးအတွက်ဦးသိန်းစိန်အစိုးရက ADB အာရှဖွံ့ဖြိုးရေးဘဏ်ကိုတာဝန်ပေးပါတယ်။ ADB ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုရယူပြီးနှစ်နှစ်သုတေသနလုပ်ပါတယ်။ NLD အစိုးရတက်လာချိန်မှာပို့ဆောင်ရေးကဏ္ဍပြည်ပြင်ရေး ADB အစီရင်ခံစာထွက်လာပါတယ်။ကျေးလက်ဒေသနဲ့ရောအိန္ဒိယနိုင်ငံဒီနယ်ရောဆက်သွယ်နိုင်တဲ့စရိတ်သက်သာပြီးလုံခြုံစိတ်ချရတဲ့တည်ယူပို့ဆောင်ရေးစနစ်ကိုလာမယ့်၁၂နှစ်အတွင်းပြီးစီးအောင်တည်ဆောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်။ပို့ဆောင်ရေးဌာနကိုဘယ်လိုပြုပြင်မလဲ။ပို့ဆောင်ရေးစရိတ်သက်သာအောင်ဘယ်လိုလုပ်ကြမလဲ။ယထာပို့ဆောင်ရေးကားလမ်းပို့ဆောင်ရေးရေချောင်းပို့ဆောင်ရေးစသဖြင့်ဘယ်ပေါင်းစုံသူတည်သနာလုပ်ပြီး ADB ကအကြံပေးထားတာမို့စာမျက်နှာတရာကျော်ရှိပါတယ်
။တိုင်းပြည်အပြင်ထုတ်လုပ်မှု GDP ရဲ့300ခိုင်နှုန်း400ခိုင်နှုန်းလောက်အနည်းဆုံး3နိုင်မှာရွေးချက်အောင်မြင်နိုင်မယ်လို့ ADB ကခံမှန်းပါတယ်ဒါဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်းနှစ်စဉ်သုံးခဲ့တာရဲ့သုံးဆလောက်ပိုများပါတယ်အဲဒီတုန်းကတော့တိုင်းပြည်အစရင်ထုတ်လုပ်မှုတန်ဖိုးရဲ့တိရခိုင်နှုန်းကျော်ကျော်သာပို့ဆောင်ရေးအတွက်အသုံးပြုခဲ့တာကြောင့်မြန်မာဟာအညံ့ဆုံးဖြစ်နေတာမဆန်းပါဘူးတရုတ်ဗီယက်နမ်နဲ့ထိုင်းဟာပို့ဆောင်ရေးအတွက်တိုင်းပြည်အစရင်ထုတ်လုပ်မှုရဲ့400ခိုင်နှုန်းကျော်နှစ်စဉ်သုံးလာခဲ့တာအကောင်းဆုံးဖြစ်နေပါတယ်သူတို့လိုသုံးနိုင်အောင်လမ်းကုန်နဲ့လောင်စာကုန်တိုးမြှင့်ကောက်ခံဖို့အကြံပေးတာပါပဲ။ပုဂ္ဂလိကနဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတွေတိုးချဲ့ဖို့လည်းအကြံပေးတာပါပဲ
။ဒါကြောင့်လာမယ့်15နှစ်အတွင်းပို့ဆောင်ရေးကဏ္ဍမှာဒေါ်လာသန်း6000လောက်ရင်းနှီးမြှုပ်နှံဖို့လိုမယ်လို့လက်ရှိအစိုးရကခန့်မှန်းထားပါတယ်။လိုအပ်တဲ့အရင်းနှီး3ပုံ2ပုံသာအစိုးရကပေးနိုင်တယ်လို့ပို့ဆောင်ရေးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်ကစင်ကာပူအခြေစိုက်ဂိုဗင်ဆိုင်ဒါအဖွဲ့နဲ့တွေ့ဆုံစဉ်ကပြောပါတယ်။အရင်ကတော့တရုတ်ကူညီကိုအများဆုံးလက်ခံခဲ့ပေမဲ့အခုတော့ပုဂ္ဂလိကနဲ့လက်တွဲလုပ်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ထိန်းသိမ်းရေးအပိုင်းမှာအားနည်းလို့အခြေခံအဆောက်အုံယိုယင်းပျက်စီးရပါတယ်။ယထာတယူပို့ဆောင်ရေးဆိုရင်ဆယ်ရာခိုင်နှုန်းကိုသာသုံးနိုင်တာမို့မော်တော်ကားကိုအားကိုးနေကြရပါတယ်။အခုတော့ဂျပန်အစိုးရနဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အကူအညီတွေနဲ့ယထာပို့ဆောင်ရေးကိုပြုပြင်နေကြပါတယ
်။ဒေါ်လာတန်တရာကျော်ဂျပန်စီကချေယူပြီးရန်ကုန်မန္တလေးယထာလမ်းကိုပြုပြင်နေတာမို့ပြီးစီးသွားရင်ရန်ကုန်မန္တလေးယထာခရီးဟာခေါ်တာရည်သာကြမယ်လို့ဦးဝင်းခန့်ကပြောပါတယ်။နောက်ထပ်3-4နှစ်အတွင်းပြီးစီးမယ်လို့မျှော်လင့်ရပါတယ်။အရှုံးထွက်နေတဲ့နိုင်ငံပိုင်းယထာပို့ဆောင်ရေးကိုအမြအစွန်းရအောင်ပြုပြင်ပြောင်းလဲဖို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အခုအညီယူနေကြောင်းသိရပါတယ်။ယထာပို့ဆောင်ရေးလုပ်ငန်းမှာယထာရွေးဟောင်းနဲ့စက်ကောင်းဟောင်းတွေကိုပင်ရတဲ့ဈေးရိတ်ကဝင်ငွေနဲ့ပုံများနေပါတယ်။ယထာပို့ဆောင်ရေးဆိုင်ရာစက်ပစ္စည်းနဲ့ယထာလမ်းထိန်းသိမ်းရေးအတွက်ခင့်မီအတတ်ပညာသုံးမယ်လို့ဆိုပါတယ်။ရန်ကုန်မြို့ပယထာကိုအစ်စ်မြင့်တင်ဖို့အတွက်ဒေါ်လာ300ကျော်ဂျပန်စီကချေးထားပါတယ်။တရုတ်ဘတ်ကားတထောင်ကျော်ဝယ်ယူပြီးမြို့ပြတဲစုပို့ဆောင်ရေးပြုပြင်နေပါတယ်။ပထမဆုံးအချိန်စီရနဲ့လိုင်းကားပြေးဆွဲနေတာဖြစ်ပါတယ်။ဒါပေမဲ့အများအားစောင့်ကြည့်ဖို့လိုတယ်လို့ ADB ကမြင်ပါတယ်။ဘတ်ကားပို့ဆောင်မှုအချိန်မှန်ရေးကိုအဓိကထားပြီးကုမ္ပဏီတွေကို contract ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ
။ဒီမှာ A30 season ကိုဦးအောင်ခင်နဲ့ဒူကိုညာဝင်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းသတင်းလောက် season ကိုတင်ဆက်ပေးမှာပါ။ဒီ season ကိုတော့ထိုင်းခြေဆိုင် BNI Wine.tar တွေကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ကျွန်တော်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါ ရှင် ကျမက အမီပါ ဖီဝါဝိုင်းတော်သားတွေ တင်ဆက်ထားတဲ့ ဒီတစ်ပတ် တိုင်းရင်းသတင်းလွှာမှာ နားဆင်ရမှာပဲ ကတော့ တိုင်းရင်းသားတွေတိုင်း ဒေသကြီး ရေဖြူမြို့နယ် အတွင်းမှာ လက်နက်ကင် အဖွဲ့တွေကနေ ရွာသားတွေကို ပြစ်မှတ်ထားပြီး မိုင်းမထောင်ကြဖို့ ကျေးရွာအုပ်ချုပ်ရေးမှုက ပန်ကြားလိုက်ပါတယ် မလေးရှားနဲ့အိန္ဒိယနိုင်ငံမှာ ခုလုံခွင့်မပေးတော့တဲ့ချင်းဒုက္ခသည်တွေကို ချင်းလူမှုရေးအစင်းနဲ့ အစိုးရအဖွဲ့တွေကနေ ကူညီဆောင်ရွက်ပေးသွားမယ်ဆိုတာနဲ့ KMU ကနေ ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာ ပါဝင်မှုတွေကိုယာယီဆိုင်းငံ့ထားပြီးတော့ အလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတက်ဆင့် ဆွေးနွေးတော့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါတရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တို့အကြားနယ်မြေအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းမှာနလအတွင်းမြေမြုပ်မှိုင်း၃ချိန်ပတ်ကွဲဒဏ်ရာအသီးသီးရရှိခဲ့တဲ့အတွက် လက်နက်ကင်အဖွဲ့ရိအနေနဲ့ရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှုကပန်ကြားလိုက်ပါတယ် ဒါအပြင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူတွဲဆောင်ကြည့်ရေးကော်မတီ JMC အပါအဝင်အပြည့်ရဆောင်ကြည့်ရေးအဖွဲ့များနဲ့မီဒီယာအဖွဲ့တွေလည်းလာရောက်လေ့လာကြည့်ရှုဆောင်ရှောက်ပေးဖို့ဒေသခံတွေကစာအလဲစခန်းကျေးရွာအုပ်ချုပ်ရေးမှုနိုင်တင်ဆန်းကပြောပါတယ်အောက်တိုဘာလကနေနိုဝင်ဘာလအထိအဲ့ဒီဒေသမှာမွန်ပြစ်စ်ပါတီတပ်ဖွဲ့ဝင်တဦးအပါအဝင်ရွာသားနှစ်ဦးမြေမြုပ်မိုင်းနင်းမီလို့ကြေတောက်ဖြတ်တောက်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်
အဆိုပါကြောင်ရှာကွင်းဒေသတော်ဝိုင်မှာဒေသခံမွန်တိုင်းသားတို့ရဲ့ဒွိနီချန်နဲ့ကွန်တီချန်စုစုပေါင်းဧကလေးရာခန့်ရှိပြီးအခုအခါကွန်တီစုချင်းဖြစ်တဲ့အတွက်အချိန်မီမကူးနိုင်ရင်တည်နံတွေဆုံးရှုံးရလိမ့်မယ်လို့သူကဆိုပါတယ်မလေးရှားနဲ့အိန္ဒိယနိုင်ငံမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ကုလွန်ခွေပေးတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရာကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမျိုးရေးသိမ်းရန်ကုန်နဲ့အစိုးရအဖွဲ့တို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးရေးသင်းကတာဝန်ရှိသူတွေဟာနိုဝင်ဘာ3ရက်နေ့ကနိုင်ငံတော်ဒုတိယသမ္မတဦးဟင်ဒရီဖန်တီယူနဲ့သွားရောက်တွေ့ဆုံခဲ့ကြပြီးနိုင်ငံသားရောက်ချင်းဒုက္ခသည်ရေးကိုပူးပေါင်းကူညီဆောင်ရွက်ကြဖို့သဘောတူညီခဲ့ကြတယ်လို့ချင်းလူမျိုးရေးသင်းဥက္ကဋ္ဌဦးပီတာကျုံးကပြောပါတယ် နေရာကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေဟာအကူအညီလိုအပ်ရင်ချင်းလူမျိုးရေးတင်းထံဆက်သွယ်ရမှာဖြစ်ပြီးလေဆိပ်မှလာကြူတာအိမ်တော်စုစည်းရင်းနဲ့အမှတ်ပုံတင်လုပ်ပေးတာ
ရခိုင်ပြည်ကြောက်ဖြူမြို့မှာတိစောက်မဲ့ရင်းနှက်စိတ်ကမ်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့သဘောထားအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကဂျင်ညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီဂျင်ညာချက်ကိုနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးစီးပွားရေးစုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံရခိုင်လူထုနှစ်နာမှုမရှိစေရေးပွင့်လင်းမြင်တာမှုနဲ့တရင်အချက် တအကောင့်ထဲပေါ်ဖို့အတွက်မူပေါင်းသဘောတူညီချက်ကိုနိုဝင်ဘာလ၈ရက်နေ့ကနေပြည်တော်မှာရှိတဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနမှနှစ်ဖက်တာဝန်ရှိသူတွေစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီစီမံကိန်းကရရှိလာမယ့်အကျိုးမြတ်ကိုတော့တရုတ်ဘက်က90ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းပိုင်ဆိုင်ကြမှာဖြစ်ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအစိုးရအပါအဝင်ကုမ္ပဏီတွေကဒေသခံတွေနဲ့လာရောက်တွေ့ဆုံရှင်းလင်းတာမရှိသေးလို့ဒေသခံတွေနစ်နာမှုမရှိအောင်ဘယ်လိုလုပ်ဆောင်မယ်ဆိုတာမသိရသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကျောက်ဖြူမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အလှမှုဆောင်ဖွဲ့ဝင်ပန္နာရီမှုပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကိုပါတီလုပ်ငန်းတာဝန်ကနေရပ်ဆိုင်းလိုက်တယ်လို့မွန်ပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်ကပြောပါတယ်ပါတီလှုပ်မှုဆောင်နဲ့ပါတီလုပ်ငန်းတာဝန်ရပ်ဆိုင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအကြောင်းရင်းအတိအကျကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ငွေကြေးအချုပ်ရှင်းကြောက်တော့မဟုတ်ဘူးလို့ပါတီကပြောပါတယ်ဦးမင်းထင်အောင်ဟန်ကိုပါတီအလှုပ်မှုဆောင်ဖွဲ့ဝင်နဲ့လုပ်ငန်းတာဝန်ရပ်ဆိုင်ရတဲ့အကြောင်းရင်းကိုတရားဝင်စာထုတ်ပြန်ပြီးမှပဲအပြည့်စုံပြောကြားမယ်လို့ NLD ဗဟိုလှုပ်မှုဆောင်ဖွဲ့ကပြောရေးဆိုခွင့်ရှိသူသောက်သားမျိုးညွတ်ကပြောပါရယ်ဒီနယ်လှုပ်တော်ကိုယ်စားလှယ်သူဖြစ်တဲ့ဦးမင်းထင်အောင်ဟန်ဒီနယ်ဆိုရဖွဲ့ဝင်လက်စစ်စွမ်းရည်နဲ့စက်မှုဝန်ကြီးဖြစ်ခါခံရကနေပါတီကနှုတ်ဆက်ခိုင်းလို့2018ခုနှစ်မေလကဝန်ကြီးဖြစ်ကနေနှုတ်ဆက်ထားသူဖြစ်ပါရယ်
ကရင်ပြည်နယ်မြန်ကလေးတန်လေးထောင်ပိလက်မြေစက်ယုံမှာကြောင်မီရွေးစွမ်းအင်နဲ့ပြန်လဲလဲပတ်ဖို့စီစဉ်နေတာနဲ့ပတ်သက်ပြီးအနီးအနားနေဒေသခံတွေကကန့်ကွက်လိုက်ပါတယ်ဒေသခံတွေကန့်ကွက်တဲ့အကြားလက်ရှိချိန်မှာကြောင်မီရွေးတည်ဆောင်ပြီးတူလောင်နေတာရှိတဲ့အတွက်အခုလိုထပ်မံကန့်ကွက်တာဖြစ်တယ်လို့ဒေသခံတအူးဖြစ်တဲ့ခွန်ပန်းနိုင်ကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးကနေငင်းကြိုင်းလုပ်ငန်းရှင်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်ခံထားပြီးတော့အလွတ်သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းကနေတဆင့်ဆွေးနွေးအဖြေရှာသွားမယ်လို့နိုမလာစေရဲနဲ့၆ကြိမ်ရောက်ဖို့အမြဲတမ်းကော်မတီအစည်းအဝေးကျင်းပအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
အမျိုးသားပြန်လည်တင်မြတ်ရေးနဲ့ငင်းချမ်းရေးဖို့ဟူတာနာNRPC ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်စီကိုလည်းလက်တလောကျင်းပပြုလုပ်မယ်အစည်းအဝေးတွေမှာပါဝင်တက်ရောက်တာကိုယာယီဆိုင်ခံထားမယ်လို့ KNU ဥက္ကဋ္ဌဘူမူကြီးစောမှုသူစေဖို့ကနေစာသားဆောင်တိတာရေးသားပေးဖို့ခဲ့ပြီဖြစ်တယ်လို့ KNU ထွေထွေသွင်းရေးမှုချုပ်ဘဒိုစောတာသူမှုကနေပြောပါတယ်။
စတေးရာစုပင်လုံးစည်းဝေးတွေမှာအဖြေကောင်းရလက်ကောင်းရရှိခြင်းတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့နိုင်ငံရေးသဘောတူညီချက်တွေကိုအရင်ရအောင်လုပ်ဖို့လိုတယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့ကြားမှာသဘောတူထားတာရှိပါတယ်။ဒါမဲ့ဒီနိုင်ငံရေးသဘောတူညီချက်တွေကိုရအောင်လုပ်ဖို့ဆိုတဲ့နေရာမှာလည်းထပ်ပြီးတော့တည်ဆုတ်နေတာဖြစ်ပါတယ်။
တဖက်မှာလည်းNCA ကိုလိုသလိုအသိပ္ပယ်ဖွဲ့ဆိုပြီးတော့အတုံးချနေတယ်လို့လည်းKNU ဗဟိုကော်မတီတွေကတုံ့တက်ခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာကြုံတွေ့နေရတဲ့ခက်ခဲတွေကိုတော့ဘသူစောတာတို့မှာအခုလိုဆက်ပြောတော့ပါတယ်။ဥပမာNCA ဖိန်ဝတ်ထဲမှာဆိုရင်ကျွန်တော်တို့အမျိုးသားရှင်းနိုင်ငံရေးရှင်းနေပွဲတွေကျင်းပမယ်ဆိုပြီးတော့ကျွန်တော်တို့လက်ခံထားကြတာရှိပါတယ်။ဒါမ အဲ့ဒါကတော့ကျွန်တော်တို့ကွာဟမှုတွေပေါ့နော်ပြည့်ရတန်ရနာလက်နက်ကင်တောင်းဆိုင်ရေးအဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့
ဒီဒီတွင်မှာငီလာခံကျင်းပဖို့ပါဖို့ကျွန်တော်တို့ပြင်ဆင်ထားတဲ့ဟာလေပူတီလုံးလို့မရတော့ဘူးဆိုတော့ငင်းချင်းဖြစ်တဲ့ကုလုံးကတော့တော်တော်လေးကမှုကမှတော့ဖြစ်နေပါတယ်ထို့အတူရှမ်းပြည်ပြန်လဲတီထောင်ရေးကောင်စီ
စက်ပြီးတော့လက်နက်ကင်တပ်ဖွဲ့ရင်းများပြပြီးတိုက်ပွဲတွေအစဉ်မပြတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်ထဲမှာမြေမြုပ်မိုင်းတွေမကြာခဏပောက်ကွဲမှုဖြစ်ပွားနေပါတယ်။နိုဝင်ဘာလ12ရက်နေ့ကကြောက်မဲမြို့နယ်မှာရောမူဆယ်မြို့နယ်မှာပါနှစ်နေရာမိုင်းတွေပောက်ကွဲတာကြောင့်ဒေသခံတွေသေကြေးဒဏ်ရာရရှိခဲ့ပါတယ်။
နိုဝင်ဘာလ12ရက်နေ့နနက်ပိုင်းမှာကြောက်မဲမြို့ခုံငင်းကျေးရွာခုံငင်းတဒါနာမှာမိုင်းပောက်ကွဲတာကြောင့်အမျိုးသမီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာရသူအနက်လွေးခမ်းမြင့်တယောက်မန္တလေးစေယုံအဖို့မှာတိတ်ဆုံးသွားခဲ့ပါတယ်။ကြံတဲ့အမျိုးသမီးတဦးကတော့ကြောက်မဲစေယုံကြီးမှာဈေးကူတမှုခံယူနေရပါတယ်။အခုလိုဒေသခံညာသားတွေတွာလာနေတဲ့လမ်းပေါ်မှန်းထောင်တဲ့လောက်ရအပေါ်ရှုတ
အလားတူမူဆယ်မြို့တုံးကျော်ရက်ကွက်မှာဖြစ်နေတော့ဒီလိုလူတို့ကိုပဲဥတီပြီးတိမှတ်ထားနေတယ်လားလို့တော့အောင်းမေးရတယ်တစ်ခါတည်းအလားတူမူဆယ်မြို့တုံးကျော်ရက်ကွက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုမှာတော့အသက်ဆက်တနှစ်အရွယ်ကလေးတဦးတည်ဆုံးပြီးဆယ်နှစ်အရွယ်ကလေးကတော့ထိုင်ရအပြင်ထိုင်ရရှိခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့မူဆယ်မြို့နမ်တုံးရွာနဲ့ပန်ဆိုင်းရွာ
ဒီဘုံပေါက်ပြီးဆိုရင်ကျွန်တော်အမြင်နေတယ်ပေါ့နော်သူတို့ပဲလောက်တာပဲဖြစ်နိုင်တယ်
ပြည်သူစစ်တေးရယ်နာမည်ပဲရှိတာပေါ့ဗျတကယ်ပြည်သူဘက်ကိုရက်တည်တာလုံးဝမရှိဘူးအခုဒီပြည်သူတွေရယ်ရက်ကွက်တိုင်းလိုလိုလက်ခင်းတွေလောက်ကြပါတယ်ရက်ကွက်လုံးချုံကြီးအတွက်ပေါ့နော်ပေအဖွဲ့ထောင်ထားတဲ့မိုင်းဆိုတာတက်အမပြောနိုင်ပေမဲ့စစ်ရေးပฏิบัติခဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေရဲ့မိုင်းလို့ယူဆနေကြပါတယ်မိုင်းပါကွဲမှုတွေရော့ကြအောင်လူထုအ ဒီပညာပေးဟောပြောပွဲတွေမြန်မြန်လေးပေးတဲ့တယ်လို့ကျွန်တော်ပြောချင်တာပေါ့ဗျာအဲဒီပညာပေးဒီမှာတော့တအားမှမကြုံခဲ့ဘူးရှိတယ်မရှိခဲ့ဘူးပေါ့နော်ရှမ်းပြည်မြောက်ပိုင်းမှာအစိုးရစစ်တပ်အပြင်မြောက်ပိုင်းမှာမိတ္တဖွဲ့
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်သက်ပါတီနဲ့KNU အောက်ခြေတပ်ဖွဲ့တွေအကြားနယ်မြေအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဘို့ကြေးရအုပ်ချုပ်ရေးမှုကပန်ကြားလိုက်ပါတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံမှာခေါ်လုံခွင့်ပေးတော်မှာမဟုတ်ဘူးလို့ကိုလတ်တမက်ကမဟာမ
ကိုချင်းလူမှုရေးအသင်းနဲ့အစိုးရဖွဲ့ကနေပူးပေါင်းပြီးကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။
တော်ရရှိနေခုနားဆင်ကြတာကတော့ပြည်နိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်။တော်ရရှိနေခုနားဆင်ကြတာကတော့အပတ်စဉ်တိုင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။ဗီမာပိုင်းကနေကြာသပတေးနေ့ညပိုင်းမှာပါသောအစီအစဉ်တွေကိုညဆယ်နာရီထိ ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ VOA
အီးမေးလ်ကနေဆက်သွယ်ခြင်းလဲဆိုတော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဗမီစ.voanews.com ဖြစ်ပါတယ်။စာရိုက်ကနေတဆင့်ဆက်သွယ်ခြင်းလဲဆိုတော့ voamerican@gmail.com ဖြစ်ပါတယ်။စာတိုက်ကနေတဆင့်ဆက်သွယ်ခြင်းလဲဆိုတော့voamerican@gmail.com ဖြစ်ပါတယ်။စာရိုက်ကနေတဆင့်ဆက်သွယ်ခြင်းလဲဆိုတော့voamerican@gmail.com ဖြစ်ပါတယ်။စာရိုက်သတင်းနဲ့
စော်ရီတင်းတာဂျမဲခါရှောက်ကီတက်ခံရမှုမှာတန်မြတ်ရှိပြီးငါးကိုထေရန်ပေးဖို့စော်ရီဆူဟာရှင်တွေကရှောက်လဲလိုက်ပါတယ်။ဝါရှင်တန်ပို့သတင်းစာမှာစော်ရီရှင်မင်းသားမိုဟာမက်ဘင်ဆလန်ပေါ်ဝေဖန်တဲ့ဆောင်းပါးရေးသားသူသတင်းတော့ခါရှောက်ကီဟာပြီးခဲ့တဲ့အော်တိုဘာလ၂ရက်နေ့ကတူရကီမှာရှိတဲ့စော်ရီကောင်စစ်ဝင်ရင်းကိုတွားရောက်ရာကတပ်ဖြတ်ခံခဲ့ရတာပါ။ ယူရိုပတ်တမကအီးဝန်နဲ့ဗြိတိန်နိုင်ငံကွတ်တမက်သဘောတူညီချက်ပေါ်ပြည်ချက်ပါလီမန်ကအတူတူရရဖို့ဝင်ကြီးချုပ်ထွေးစားမိခဲ့ခဲ့ခဲ့ကျူးပန်းနေရချိန်မှာပဲကွတ်တမ်ဆိုင်ဝင်ကြီးဒေါမနစ်ဂရပ်ရာလူကနှုတ်ထွက်သွားပါတယ်။သူဥဆောင်ဆစ်ဆန်ညီနိုင်မှုတွေကထွက်ပေါ်လာတဲ့အီးယူနဲ့သဘောတူညီချက်မူကြမ်းမှာအဆိုပြုထားတဲ့အချက်တွေပေါ်မချေနှက်တဲ့အတွက်နှုတ်ထွက်လိုက်တာပါ။ ဒီခိုင်ပြင်းကထွက်ပြေးသွားတဲ့ဒုက္ခတွေဒီနေ့စတင်ပြီးနေရပြန်ပို့မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်ငံလိုက်ပါတယ်။တိုင်းနဲ့ချီရဲ့ရိုဟင်ဂျာတွေကပထမတော့ပြတရ50လောက်ကိုဒီနေ့မြန်မာနိုင်ငံဘက်ကစတင်ပို့ဆောင်မှုစီစဉ်ထားပေမဲ့ဒုက္ခတွေကမပြောင်းရင်းရတဲ့အတွက်အတင်းကျပ်စီစဉ်လို့မဖြစ်နိုင်တာကြောင့်အထမမြောက်ခဲ့တဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္
ဒီကနေ့ကျွန်တော်တို့ဒီမှာဆုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဗွိုက်ဒက်ဇော်ညက်ဖြစ်ပါတယ်ဗီအိုအမေရိကန်အတန်ညာပိုင်းမှာပါတာအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီကနေ10:00နာရီလိုင်းလုံးပြီးတော့19:00နဲ့19:00အတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗီအိုကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. Welcome.